Welcome to the Voice of America in Burmese.
Mingala nya chan ma tat tat shin mya shin American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓဟူးနေ့ညဘက်9:00နာရီ20မိနစ်အစီအစဉ်တွေစတင်ထုတ်လွှင့်နေပါပြီ။ဘိုင်းတိုမီတာ25 32နဲ့51တို့ကနေတက်ရဖန်ယူနာဆင်နိုင်ပါတယ်။ကျမနင်္ဂလာပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမှုပေါ် American သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲထပ်မံကြောအောင်ပြောဆိုလိုက်ပြီးဖင်လန်နိုင်ငံကတွေ့ဆုံမှုပေါ်ဝေဖန်နေသူတွေအထိနာနေဖြစ်တဲ့အကြောင်းလည်းပြောလိုက်ပါရစေ။ထိုင်းနိုင်ငံကရည်ချင်းနေတဲ့လိုင်ကလေးကပြန်လည်လွတ်မြောက်ရတဲ့လူငယ်ပေါလုံးသင်းဝင်တွေအားလုံးကိုဒီနေ့ချင်းမိုင်ကသတင်းစာရှင်းလင်းပွဲမှာရှင်းရှင်းလင်းလင်းတွေ့ကြရရပါတယ်။ဒီလိုထိတဲ့ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ။
ကောင်းပါပါရှင်မနေ့ပြန်ကြားရောက်မဲ့အာဇာနည်နေ့အတွက်အာဇာနည်နေ့အခမ်းအနားတွေနဲ့ပတ်သက်ပြီးတော့အထိမ်းအမှတ်ပွဲနေရာတွေလုံခြုံရေးနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေပြင်ဆင်ထားပါတယ
်ကလေးတွေတော်တော်စိတ်ဝင်စားလာတယ်အာဇာနည်နေ့ဆိုပါလေအရင်ကဆိုအာဇာနည်နေ့ဆိုအာဇာနည်ဝင်နေလာလို့တော့မေးတဲ့လူစီသေးတယ်ပေါ့လေဒါနဲ့
ပို့တထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်မေဆိုပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်ကြားမှာပါဒီနောက်မှာတော့ထိုင်းနိုင်ငံလိုက်ကူတဲ့ပိတ်မိခဲ့တဲ့ကလေးတွေထဲကမြန်မာနိုင်ငံကရွှေပြောင်းကလေးတွေကိုထိုင်းနိုင်ငံသားပေးတော့မလားဆိုတဲ့သတင်းနဲ့ Cox's Bazaar ကတိတ်နေကြီးရဲ့ရွှင်ကြဒုက္ခတွေအတွက်ခလုံးရေးစကန်တွေမလုံမလောက်ဖြစ်နေတဲ့အခြေအနေတွေကိုကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးဦးကျော်စံနာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာကိုကြားမှာပါအခုတော့ဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုကွန်လွင်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ထိပ်သီးတွေ့ဆုံမှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲထပ်မံဝင်ကြွားပြောဆိုလိုက်ပြီးဖင်လန်နိုင်ငံကတွေ့ဆုံမှုပေါ်ဝေဖန်နေသူတွေလည်းအထူးနာနေပြီဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ရုရှားသမ္မတနဲ့အဆင်ပြေနေတာကိုအမုန်းပွားနေသူတွေချွေးရှိနေပြီးဒီလူတွေဟာစစ်ဖြစ်တာကိုမြင်နေသူတွေဖြစ်ကြောင်းလဲတွစ်တာလူမှုကွန်ရက်မှာပြောဆိုလိုက်ကြပါဖင်လန်နိုင်ငံအဆင်ကိမျိုးကသတင်းစာရှင်းလင်းပွဲကိုနှစ်ဖက်ထောင်လိုင်းရေးအတိုင်းအဝန်ကအဆင်မြင်ရရှိပြီးတော်တော်များများကသဘောကျနှစ်ချက်ခဲ့ကြောင်းနဲ့သတင်းစာရှင်းလင်းပွဲမတိုင်ခင်ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံချိန်မှာအရေးကြီးတဲ့အကြောင်းအရာအများပြားကိုဆွေးနွေးပြခဲ့တယ်လို့ကြီးမားတဲ့ရလကောင်းတွေထွက်ပေါ်လာဖို့ရှိကြောင်းလဲဒီမနေ့စောရင်းမှာတော့တွစ်တာကနေပြောဆိုခဲ့ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲကိုကြောင်းဝင်နောက်ရှက်မှုမရှိခဲ့ကြောင်းရုရှားသမ္မတရဲ့ငင်းဆန်မှုကိုထောက်ခံပြီးတင်းလာနေကမှတ်ချက်ပြီးပြောခဲ့တာကိုသမ္မတထရန့်ကပြန်လည်ပြင်ဆင်တဲ့အနေနဲ့အမေရိကန်ထောင်လိုင်းတိုင်ဝမ်ကရုရှားလက်ချက်ဖြစ်သုံးသက်ချက်ကိုလက်ခံကြောင်းပြောဆိုခဲ့ပြီးနိုင်ပိုင်းအကြံပါပဲအခုလိုထပ်မံပြောဆိုလိုက်ကြလည်းဖြစ်ပါတယ်အမေရိကန်ရွေးကောက်ပွဲကိုရုရှားကကြောင်းဝင်နောက်ရှက်ခဲ့ကြောင်းအမေရိကန်ထောင်လိုင်းတိုင်ဝမ်ရဲ့သုံးသက်ချက်ကိုလက်ခံကြောင်းသမ္မတကအင်ပီရောမှာသတင်းတောက်တွေကိုပြောဆိုလိုက်တဲ့အချိန်ထဲမှာပဲတခြားသူတွေဖြစ်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါရုရှားရဲ့လက်ချက်ဖြစ်နိုင်တယ်လို့တခြားဖြစ်နိုင်တဲ့နိုင်ငံတွေလည်းရှိနေနိုင်ပေမဲ့ထောက်လန်းတွေ့ရှိမထားသေးတဲ့သဘောမျိုးသမ္မတကပြောဆိုခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဥရောပခီးစဉ်တွင်အမေရိကန်နဲ့အပါဝင်ဖြစ်တဲ့မြောက်အတ္တန်တိတ်စာချုပ်ဘွဲ့ NATO ထိပ်သီးစည်းဝေးပွဲမှာဖွဲ့ဝင်နိုင်ငံတွေရန်ပုံငွေပုံမှုထက်ဝင်မှုသဘောတူခဲ့တာအများလက်ခံခဲ့တဲ့အောင်မြင်မှုတစ်ခုဖြစ်ခဲ့တယ်လို့ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမှုကလည်းရရှိမှာဒီထက်မကကြီးမားတဲ့အောင်မြင်မှုကြီးဖြစ်ကောင်းဖြစ်လာနိုင်ကြောင်းလည်းသမ္မတထရန့်ကဒီနေ့ရေးသားခဲ့တဲ့ Twitter မှတ်ချက်မှာပြောဆိုထားပါတယ
်။ American နိုင်ငံရဲ့ပြည်ပအစိုးရတစ်ခုအတွက်ထောက်လှမ်းလုပ်ပေးခဲ့တယ်လို့တရားစွဲခံထားတဲ့ရုရှားမျိုးသမီးကိုဒီနေ့ရုံးထုတ်စစ်ဆေးပြီးအမခံပေးသင့်မသင့်ဆုံးဖြတ်ဖို့ရှိနေပါတယ်။အစိုးရရှိနေတွေကတော့ဥပဒေမဲ့ဆောင်ရွက်မှုလျှို့ဝှက်ပူပေါင်းကြံစည်မှုနဲ့တရားစွဲခံထားရတဲ့အသက်29နှစ်အရွယ်ဒီမျိုးသမီးမာရီယာဘူတီနာဟာအခုခုံရုံးမတိုင်ခင်ထွက်ပြေးသွားနိုင်တယ်လို့ဆိုရနေကြပါတယ်။တကယ်တော့အမေရိကန်ရဲ့ဒီဇယ်ဥပဒေတွေအရရှင်းနေချုပ်ရုံးကိုအသိပေးကြောင်းကြားခြင်းမရှိပဲအမေရိကန်နိုင်ငံထဲမှာရုရှားအစိုးရအတွက်ထောက်လှမ်းရေးလုပ်ပေးမှုနဲ့သူ့ကိုမနေ့တုန်းကပဲတရားစွဲလိုက်တာပါ။ဘူတီနာဟာအမေရိကန်မှာဩဇာအရှိန်အဝါကြီးမားတဲ့ NRA လို့သူကခေါ်တဲ့အမျိုးသားရိုက်ဖယ်အသင်းနဲ့ပတ်သက်ဆက်နွယ်မှုရှိပြီးတနက်ကင်ဆောင်ခွင့်အခွင့်အရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနဘက်ကတော့အခုဆက်ဆွဲချက်တွေဟာအခြေမြင့်မရှိကြောင်းနဲ့အခုလိုဖန်ဆီးထင်းသိမ်းမှုလုပ်လာတာကမကြာသေးခင်ကအမေရိကန်ရုရှားထိပ်သီးဆွေးနွေးပွဲရဲ့တက်ရောက်မှုပေါ်တိမ်ငယ်သွားစေဖို့ဖြစ်တယ်လို့တုံ့ပြန်ပြောဆိုထားပါတယ်။အမေရိကန်ဆွေးရရှိနေတွေကတော့ဘူတီနာအနေနဲ့အမေရိကန်နိုင်ငံနဲ့ရုရှားအကျိုးစီးပွားမြင့်တင်ဖို့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမတိုင်ခင်နိုင်ငံကြီးကလွှမ်းမိုးနိုင်ရေးအတွက် NRA လို့ Rifle အသင်းကြီးချက်ကိုထုတ်ဖော်ပြီးအမေရိကန်ဩဇာညောင်းသူတွေနဲ့ရင်းနှီးမှုတိစောက်ခဲ့တယ်လို့ဆိုပါတယ်။ရုရှားထိပ်တန်းအစိုးရရရှိသူရဲ့ညွှန်ကြားချက်နဲ့အခုလိုကြံစည်လှုပ်ဆောင်တာဖြစ်တယ်လို့တရားစွဲချက်အသေးစိတ်မှာဖော်ပြခံထားရတဲ့ပူတင်အနေနဲ့အပြည့်ရှိကြောင်းဆုံးဖြတ်ချက်ခံရရင်တော့ထောင်ဒဏ်၅နှစ်အထိချမှတ်ခံရဖို့ရှိပါတယ်ခင်ဗျ။
ထိုင်းနိုင်ငံကရွေးချယ်နေတဲ့လှိုင်းကူတစ်ခုထဲမှာပိတ်မိရာက ပြန်လည်လူမြောက်လာတဲ့လူငယ်ဘောလုံးအသင်းဝင်၁၂ယောက်နဲ့နီးပြဆရာတို့ကိုချင်းမန်းကေငါဒီနေ့သတင်းစာရှင်းလင်းပွဲအတွင်းရှင်းရှင်းလင်းလင်းတွေ့ကြရပါတယ်။သတင်းတစ်ပတ်ကြာစစ်ကူတမှုခံယူနေကြရတဲ့ဆေးရုံကဆင်းလာပြီးတဲ့နောက်သတင်းစာရှင်းလင်းပွဲအတွက်ရောက်လာကြတဲ့ဘောလုံးအသင်းဝင်တွေကတော့ကားရည်ကထွက်လာပြီးနောက်မှာပဲကျူစဖို့စောင့်ဆိုင်းနေတဲ့သူတွေကိုကာဝါပြူနှုတ်ဆက်ခဲ့ကြတာပါ။တော့ဝဲဘောလုံးအသင်းဝင်ဆုံးအဖြူစိမ့်အင်းကြီးနဲ့အနေရံဘောင်းမီတွေကိုထားကြတဲ့လူငယ်တွေဟာသတင်းစာရှင်းလင်းပွဲမလုပ်ခင်မှာပဲအပြင်မှာဘောလုံးကန်သရုပ်ပြခဲ့ခြင်းမှာတော့ပြည်သက်တွေကဝင်ဝင်အားပေးကြပါတယ်။အသက်၁၇နှစ်ကနေ၁၆နှစ်အရွယ်ဘောလုံးသမားတွေနဲ့နီးပြတို့ကတော့ဒီနေ့မှာပဲချင်းဟိုင်စီယုံကဆင်းလာတာပါ။လမ်းကြောင်းမှာပြိမိနေခဲ့တဲ့ကိုရဲလုံးလုံးမွေးရီကိုအားထားပြီးအသက်ဆက်ခဲ့ကြရပြီမဲ့ကျမ်းမာရေးချင်းနေကောင်းမွန်နေကြောင်းလည်းဘောလုံးအသင်းဝင်လူငယ်တွေကိုကုသပေးခဲ့ကြတဲ့ဆရာဝန်တွေကပြောပါတယ်။ဒါပေမဲ့လည်းလမ်းကြောင်းမှာပြိမိနေခဲ့တဲ့အတွက်ရေရှင်မှာစိတ်ပဲဆန်ရဝေးနာခံစားရမှာကိုလည်းစိုးရိမ်နေကြတာပါ။ဒီနေ့ပတ်ကျော်ကြပြိမိနေခဲ့တဲ့ဘောလုံးအသင်းဝင်တွေဟာကိုလွှင့်ရင်၄ကီလိုဂရမ်စီလောက်ကျဆင်းသွားခဲ့ပြီမဲ့ပြန်လည်ကယ်ဆယ်ပြီးနောက်မှာတော့၃ကီလိုဂရမ်လောက်ပြန်တက်လာကြောင်းလည်းဆရာဝန်တွေကပြောပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းဟိုင်ခိုင်မှာရှိတဲ့လမ်းကြောင်းမှာပြည်ရဲ့ဇွန်လ23ရက်နေ့ကဝင်သွားခဲ့ပြီးတဲ့ရုတ်တရက်ရေကြီးရာကပြိမိနေခဲ့တဲ့ဘောလုံးအသင်းဝင်တွေကိုတော့ဆယ်ရက်ကြာမှာပဲပြေရှာရင်ကိုတမားတွေကပထမဆုံးရှာဖွေတွေ့ရှိခဲ့ကြတာဖြစ်ပါတယ်။မုံတုံရာသီမိုးကြောင့်လိုင်ကူထဲမှာရေတက်လာပြီးအောက်ဆီဂျင်ပြတ်လာမှာကိုဆွေးမှုတွေနဲ့အတူထိုင်းနိုင်ငံနဲ့နိုင်ငံပေါင်းစုံကရင်ခုန်ဖို့ဝင်နေပူအောင်ပြီးဒင်းတစ်ပတ်ကျော်ပါပဲ၃ဒုတ်ခွဲပြီးတော့ကယ်ဆယ်ခဲ့ကြတာဖြစ်ပါတယ်။
ထိုင်းနိုင်ငံမှာခုတည်းပြိမိခဲ့တဲ့ကလေးတွေကိုကတင်ပေးခဲ့တဲ့ပြည်တခြားရင်ခုန်တမားကိုမတော်တရားပြောခဲ့တဲ့လက်စစ်ကားနဲ့အာဂတယင်ကုမ္ပဏီထူထောင်သူကအခုပြန်တောင်းပန်လိုက်ပါပြီ။တက်ဆာလက်စစ်ကားနဲ့အာဂတယင်ကုမ္ပဏီထူထောင်သူအယ်လွန်မတ်စ်ကသူ့အနေနဲ့ရင်ခုန်သမားဗန်နွန်အန်ဆွတ်ကိုကလေးတွေနဲ့လင်းဆက်ဆံခြင်းသူလို့ Twitter မှာမသိမသာအတူကောက်စလုံးနဲ့ပြီးခဲ့တဲ့ဘက်ကပြောခဲ့မိတဲ့ပေါ်အခုလို့တောင်းပန်လိုက်တာပါ။အခုလို့မတရားပြောလိုက်တာကထိုင်းနိုင်ငံထမ်းလွန်ကူတဲ့ပြိမိနေတဲ့ကလေးတွေကိုကယ်တင်ရေးမှာသူ့ကုမ္ပဏီကရင်ခုန်သမားကိုသုံးဖို့အယ်လွန်မတ်စ်ကကမ်းလှမ်းခဲ့တာကိုရင်ခုန်သမားအန်ဆွတ်ကသာသူ့ကုမ္ပဏီနဲ့မရဖို့လှုပ်တာဆိုပြီးညှဉ်းဆန်ခဲ့ပြီးမှာပါ Max အနေနဲ့တော့သူပြင်းပြထန်ထန်ပြောခဲ့ပြီးတနေ့တနင်္လာနေ့ကသူ့ကုမ္ပဏီစုရှယ်ယာဈေးတွေထိုးကျသွားပြီးတဲ့နောက်မှာသူ့ကုမ္ပဏီတွင်ဥဆောင်မှုရေချင်းပေါ်မေးခွန်းထုတ်လာမှုတွေတက်လာခြင်းကြောင့်ဒီ Twitter မှာပြောခဲ့မိတာကိုပြန်ဖြတ်ပေးခဲ့ပါတယ်။ဒါအပြင် Internet အမေးဖြေခန္ဓာ Quora မှာသူ့ကိုဝေဖန်ထားတဲ့ဆောင်းပါးရှေ့ကြီးကိုတုံ့ပြန်နေတဲ့အနေနဲ့ Max ကဒီနေ့ပဲတောင်းပန်ကြောင်းပြောရမှာMr. Ansan အနေနဲ့သူ့ကိုရေငုပ်တမောငယ်တွေနဲ့လိန်ဆက်ဆံနေတဲ့သဘောဆောင်တဲ့အချက်လက်မှားတွေပြောခဲ့လို့သူ့ဘက်ကလည်းဒေါသနဲ့ရုတ်တရက်ပြောခဲ့မိတာပါလို့ဖြစ်ရှင်းချက်ထုတ်ခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ပုံတွင်းညပယ်သတင်းတွေကိုဆက်လက်ညင်ညာနေပါတယ်။နည်းပညာလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Google ကုမ္ပဏီကအစမြင့်လက်ကင်ဖုန်းတွေမှာသုံးတဲ့သူ့ရဲ့ Android စနစ်ကဈေးကွက်မှာလွှမ်းမိုးထားတဲ့ရှင်းဝါကိုသုံးပြီးဥပဒေမဲ့အခွင့်ကောင်းယူခဲ့တယ်ဆိုပြီးဥရောပသမဂ္ဂ EU ကဒေါ်လာ5ဘီလီယံတန်ရလိုက်ပါတယ်။ကမ္ဘာပေါ်ကအစမြင့်လက်ကင်ဖုန်းတွေရဲ့80%ရဲ့နှုန်းကျော်မှာသုံးစွဲနေတဲ့ Android စနစ်ကိုထိန်းချုပ်ထားတဲ့ Google ကုမ္ပဏီကရှင်းဝါသုံးပြီးသူ့ရဲ့ application တွေဝန်ဆောင်မှုတွေကိုသုံးအောင်အထူးသဖြင့်ကုမ္ပဏီရဲ့စာချင်ရင်ကိုသုံးခဲ့တဲ့အကြောင်းဈေးကွက်မှာလိုအပ်ကြီးကိုလွှမ်းမိုးမှုတွေကိုစောင့်ကြည့်ထိန်းသိမ်းနေတဲ့ EU ရဲ့ Antitrust Commission ကတွေ့ရှိခဲ့တာပါ။တံခွေပမာဏက Google ရဲ့မိခင်ကုမ္ပဏီ Alphabet ရဲ့ဒိန်းနှစ်ပတ်ကျော်ဝင်ငွေလောက်သာရှိပေမဲ့လည်း American နဲ့ EU ကြားကုန်သွယ်ရေးစုပွဲမှာအချိန်မြင့်လာစေမဲ့တော်အားတစ်ခုလည်းဖြစ်လာနိုင်ပါတယ်။ EU ရဲ့လွတ်လပ်တဲ့ဈေးကွက်ပြန်ဆိုင်မှုဆိုင်ရာ Commissioner မင်းကြီးကတော့အခုဆုံးဖြတ်ချက်မှာ American ကိုစန့်ကျင်ပြလိုက်မှုမပါဝင်ကြောင်းပြောဆိုခဲ့တာပါ။ Google ကုမ္ပဏီအနေနဲ့ဥရိမဲ့လုပ်ရက်တွေကိုရပ်ပေါင်း90အတွင်းအဆုံးသတ်ဖို့ဒီလိုမှမဟုတ်ရင်တော့နောက်ထပ်အရေးယူမှုတွေနဲ့ရင်ဆိုင်ရမှာဖြစ်ကြောင်းလည်း EU ကသတိပေးထားပါတယ်။
အီသီယိုးပီးယားနိုင်ငံကနေခွဲထွက်ခဲ့တဲ့အရီထရီးယားနိုင်ငံကို20အတွင်းပထမဆုံးအချိန်ခီးတဲ့တင်လေကြောင်းလိုင်းပြန်လည်ပြေးဆွဲလိုက်ပါပြီ။နှစ်ပေါင်းများစွာရန်သူတွေဖြစ်ခဲ့တဲ့ဒီနှစ်နိုင်ငံအကြားပထမဆုံးပြန်ဆက်တင်ပြန်ဆက်တဲ့ခီးတဲ့တင်လေဟာဒီနေ့ပဲအရီထရီးယားနိုင်ငံမြို့တော်အက်စမာရာကိုဆက်ရောက်ခဲ့တာမို့ဆက်ဆံရေးပုံမှန်ပြန်ဖြစ်လာတဲ့နောက်လက္ခဏာတစ်ခုပါ။ဒီ Boeing 777လေယာဉ်ကြီးအီသီယိုးပီးယားမြို့တော် Addis Ababa လေဆိပ်ကနေအက်စမာရာကိုမြေပြင်ကနေစတင်အချိန်ပြန်တက်သွားပုံကိုအီသီယိုးပီးယားလေကြောင်းလိုင်းကအင်တာနက် Twitter စာမျက်နှာမှာဖော်ပြလိုက်ပါတယ်ဒီလေရင်ပြန်တက်ပုံမှာစာတန်းလေးထိုးရရမှာငင်းကြဲငှက်ငယ်လေးအစမာရာကိုပြန်သွားပြီးအီသီယိုးပီးယားနဲ့အရီထရီးယားမိသားစုပြန်လည်ပေါင်းစည်းမှုလို့ဖော်ပြထားပါတယ်ဒီလေရင်ပေါ်မှာအီသီယိုးပီးယားဝန်ကြီးချုပ်ဟောင်း ဟယ်မန်ရီယမ်ဒဇန်လန်လိုက်ပါသွားပြီးအစမရာလီစိတ်ဆင်းမှာကော်ဇောအနေနဲ့ခင်ချိုဆိုတာခံခဲ့ရပါတယ်။အခုလိုလေကြောင်းလိုက်ပြန်ဆတာက1993ခုနှစ်မှာအရီထရီးယားပြည်နယ်အီသီးရီးယားပြည်ကနေခွတ်ထွက်ခဲ့ပြီးခမန်းချီလူပေါင်း 9,000 သေဆုံးခဲ့ရတဲ့နှစ်နှစ်ကြာနေဆက်စစ်ပွဲကိုအဆုံးသတ်ပေးခဲ့တဲ့2000ပြည့်နှစ်ငြိမ်းချမ်းရေးစာချုပ်ကိုအကောင့်ထည့်ဖော်ပေးမယ်လို့ပြည်ပြင်ပြောင်းလဲဝန်ကြီးချုပ်တဲ့ Abiy Ahmed ကဇွန်လမှာကြေညာပြီးအခုလိုထပ်မံခန်းစားလာရတဲ့ငြိမ်းချမ်းရေးအတည်ပြုဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံ New Delhi မြို့တော်ပြင်ပကဆောက်လက်ဆက်6ထပ်အဆောက်အဦတစ်ခုဟာအနီးနားမှာရှိတဲ့လူနေရပ်ကွက်ထဲပြိုကျရာကလူ3ဦးသေဆုံးသွားပါတယ်။ဒီကသေဆုံးသူတွေနဲ့အသက်မသေးဘဲပြည်ပြည်သူတွေကိုရှာဖွေဖို့အရေးပေါ်ကစေဝင်တဲ့တရားရုံးကတော့အပြည့်စည်းပုံတွေချမ်းမှာဝင်ချီစကြီးတွေဆက်ရန်နေရာတွေအကူအညီနဲ့ကြိုးပမ်းနေပါတယ်။အနှံ့ခံခွေးတွေနဲ့လည်းရှာဖွေဖို့ကြိုးပမ်းနေတာပါ။အဆောက်အဦပြိုကျခြင်းကအတွင်းထဲမှာဆောက်လုပ်ရေးအလုပ်သမား12ယောက်ရှိနေခဲ့ပြီးအပြည့်စည်းတွေမှာပြည်ပြည်နေနိုင်ကြောင်းလည်းဒေသခံမိသက်တပ်ဖွဲ့အကြီးအကဲကပြောပါတယ်။မင်းနောင်မင်းကအဆောက်အဦပြိုကျတဲ့ New Delhi မြို့တော်ရှိပဲ Greater Noida စင်ကြီးဘုံဒေသမှာတော့အစိုးရကတတ်မှတ်ထားတဲ့စီမင်းတွေကိုမလိုက်နာပဲဆောက်လုပ်ထားတဲ့အဆောက်အဦတွေအများကြီးရှိနေပါတယ်။
UNAIDS ကကုလသမဂ္ဂရဲ့ AIDS ကိုခံစွမ်းချက်စင်ရေးအဖွဲ့ကဒီရောဂါပိုး HIV ကုသခံရသူ9ယောက်မှာ3ယောက်နေပါဟာဆိုတော့တကဘာလုံးစုစုပေါင်း 21.8 တန်းအနေနဲ့မနစ်တုန်းက AIDS ကုသစေစံချိန်တင်လက်ခံရရှိတယ်လို့ဆိုလိုက်ပါတယ်။ကဘာပေါ်မှာစုစုပေါင်းလူရေ 36.9 တန်း 2019ခုနှစ်ထဲဒီ HIV ပိုးကုသခံရခြင်းမှာ ARV ခေါ် AIDS ရောဂါကုသစေမရရှိနိုင်တဲ့လူက15.2 တန်းပဲရှိတော့တယ်ဒါကဒီယောဂစဖြစ်ကလေးကဆိုရင်အ ਨੇ ဆုံးအရေးအတွက်ဖြစ်တယ်လို့ဒီဘက်ကဆိုပါတယ်ခင်ဗျာ
ပုထုဦးနေ့ညပိုင်းနောက်ဆုံးအသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်း summary ကိုဆက်တိုက်တင်ဆက်ပေးသွားပါမယ်ရှင်ပိုချုပ်အောင်ဆန်အပါအဝင်အာဇာနည်ကိုအုပ်လှုပ်ကြံခံရတဲ့အာဇာနည်နှင့်နှစ်ပတ်လည်အခမ်းအနားတွေကိုမနက်ဖြန်မှကျင်းပဖို့ရှိရမှာအများပြည်သူတွေအဆင်ပြေပြေလာရောက်နိုင်ဖို့ရောလုံခြုံရေးပိုင်းအရပါအာဏာပိုင်တစ်ဖက်ကစီမံပြင်ဆင်ဆောင်ရွက်နေပါတယ်။မနက်ဖြန်လှုပ်တဲ့အာဇာနည်နှင့်အခမ်းအနားတွေနဲ့ပတ်သက်လို့ရောအထိမ်းမှပြပွဲနေရာတွေနဲ့ပတ်သက်လို့ပါစီစဉ်ထားမှုအခြေအနေတွေကို VOA သတင်းထောက်ကိုထက်အောင်ခန့်ကစုံစမ်းမြင်းမြန်းထားပါတယ်
။အာဇာနည်ကောင်းဆောင်နေလှုပ်ကြံတက်ဖြတ်ခံရတာမနက်ဖြန်ဆို82နှစ်ပြည့်ပြီဖြစ်ပါတယ်။မနက်ဖြန်82နှစ်မြောက်အာဇာနည်နေ့ကိုအာဇာနည်ဗိမာန်ပြင်ဗိုလ်ချုပ်နေထိုင်တဲ့အိမ်အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံရတဲ့အတွင်းဝင်ရုံးနဲ့ဗိုလ်ချုပ်ကြေးရုပ်ရှိတဲ့နေရာတွေမှာအခမ်းအနားတွေပြုလုပ်သွားမှာလည်းဖြစ်ပါတယ်ဗိုလ်ချုပ်ဆန်းအပါဝင်အာဇာနည်ခေါင်းဆောင်ကိုလှုပ်ကြံခံရတာကိုလူငယ်တွေသိရှိရနေပါလားလို့ပုံမသိရှိအောင်လှုပ်ဆောင်တင်တယ်လို့ဗိုလ်ထောင်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကအခုလိုပြောပါတယ်
အာဒီပေါ့အခုကျမတို့ဒီတိုင်းဒီမှာပေါ့အရင်ကအာဇာနည်နေ့ကလေးတော်တော်များများမြေပြောင်ပြောင်ဖြစ်ကြရဲအခုဆိုလို့ရှိရင်ပေါ့ဟိုကလေးတွေတော်တော်စိတ်ဝင်စားလာရဲအာဇာနည်နေ့ဆိုတာပါလေအရင်ကဆိုအာဇာနည်နေ့ဆိုအာဇာနည်မွေးနေ့လားလို့တော့မေးတဲ့လူရှိသေးတယ်ပေါ့လေဒါပေမဲ့အခုအချိန်မှာကလေးတွေတော်တော်စိတ်ဝင်စားလာရဲဒါမှလည်းဒီထက်ပိုပြီးတော့စိတ်ဝင်စားရှင်အောင်အာဇာနည်နေ့ဆိုတာဘလို့အာဇာနည်ကောင်းဆောင်နေ့ဘလို့ကြာဆုံးခဲ့ရဲဆိုတာလေးတော့ဒီထက်ပိုပြီးတော့မှပေါ့ပေါ့ချင်းချင်းစကြသိအောင်လို့ပေါ့လေတောင်းနေမှာလေဒီအာဇာနည်နေ့ဆိုတဲ့ခါလေးကိုကလေးတွေပုံမသိရှိအောင်လို့လုပ်ပေးဖို့ကောင်းပါရဲ့ရှင်ဟုတ
်ဒီနှစ်မှာတော့တင်းဝင်ယုံကဗိုလ်ချုပ်ဆန်းအပါဝင်အာဇာနည်ခေါင်းဆောင်နေ့လှုပ်ကြံခံခဲ့ရတဲ့အခမ်းကိုပြင်ဆင်မှုတွေပြုလုပ်နေလို့ပိတ်ထားမယ်လို့ဒေါ်မီဆူကဆက်ပြောပါတယ
်ဟုတ်ဝင်းကြီးများယုံတော့ကျမတို့မနက်9နာရီဆိုရင်တော့အလန်တင်ခါနာကျင်းပမှာပါရှင်9နာရီ10နာရီဆိုရင်တော့ပြည်သူတွေဝင်ပြီးတော့မှဟိုအလေးပြုလို့ရပါပြီရှင်နောက်ပြီးတော့ကျမတို့လေကလေးတွေဟိုလှုပ်ထားတဲ့ပကြီးပြပွဲလေးလေးကျမတို့အဲ့မှာချင်းချင်းတတ်ထားတာရှိရဲ့နော်အပေါ်ပေါ်ရကတော့ဗိုလ်ချုပ်တို့လိုကြတဲ့အနေအရတော့ကျမတို့ဒီနေ့တော့ကျမတို့ပိတ်ထားတယ်ပေါ့အပေါ်အပေါ်မှာလည်းကျမတို့ပြင်ဆင်နေတာဆိုတော့အဲ့ဒါလေးပိတ်ထားတော့အဲ့ဒါကတော့ကြည့်လို့မရဘူးပေါ့အဲ့တော့ပါလေကျမတို့ဒီဗိုလ်ချုပ်ခန်းကတော့ဘလို့ရှိတယ်ဆိုတော့အောက်မှာတော့ကျမတို့ projector ထိုးပြီးပြပါရစေ
။အာဇာနည်ဗိမာန်ကိုလာရောက်ကြတဲ့သူတွေကိုအရင်ကထက်အဆင်ပြေအောင်ဝင်မောက်တိုးချဲ့ပေးထားတယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့မှူးချုပ်ကရဲမှူးလဝီကပြောပါရစေ
။ရခိုင်ကတော့ကျမတို့မိန်းကလေးတစ်ပေါက်ယောက်ျားလေးတစ်ပေါက်အခုတော့ကျမမိန်းကလေးနှစ်ပေါက်ယောက်ျားလေးနှစ်ပေါက်အဲ့လိုကျွန်တော်တို့ဝင်ပေါက်တွေလို့စီစဉ်ထားပါတယ်ဗျ
။လုံလုံရေးကိုလည်းအာဇာနည်နေ့မတိုင်မီကလေးကစီစဉ်ဆောင်ရွက်ထားတယ်လို့ရေမှုလဝေကဆိုပါတယ်။ဒီနှစ်မှာအာဇာနည်ဗိမာန်ကိုအများပြည်သူဂါရပြုလေ့လာနိုင်ရန်မွန်းတက်12နာရီကနေ9နာရီထိဖွင့်လှစ်ထားရကနေ10နာရီတိုးပြီး6နာရီထိဖွင့်လှစ်ပေးထားမှာလည်းဖြစ်ပါတယ်။ဗိုလ်ချုပ်နေရင်ပြတဲ့ကူတော့မနက်7နာရီကနေ4နာရီထိဖွင့်လှစ်ထားမှာဖြစ်ပါတယ်။ ရင်းစစ်ဆိုရလက်ထက်မှာအာဇာနည်နဲ့ခန္ဓာကိုယ်နိုင်ငံတော်အဆင့်ချင်းမှပြုလုပ်တာမရှိဘဲအရက်သားဆိုးဝါးတက်လာတဲ့2011ခုနှစ်ကစပြီးယနေ့ထိနိုင်ငံတော်အဆင့်ခန္ဓာနဲ့ပြောင်းလဲချင်းမှပြုလုပ်လာတာဖြစ်ပါတယ်။ဒီနေ့အာဇာနည်နဲ့ခန္ဓာကိုယ်နိုင်ငံတော်သမ္မတအဝင်မြင့်တက်ရောက်မှာမဟုတ်ဘဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်ရောက်ကာဝါပြုမှာဖြစ်ပါတယ်။အရက်သားဆိုးဝါးတက်လာတဲ့အချိန်ကနေအခုချိန်ထိအာဇာနည်ဗိမာန်ကိုနိုင်ငံတော်သမ္မတတက်ရောက်ကာဝါပြုခဲ့တာမျိုးမရှိဘဲဦးသိန်းစိန်ဆိုးဝါးလက်ထက်မှာတော့ဒုသမ္မတတာတက်ရောက်ခဲ့ပါတယ်။အာဇာနည်ဗိမာန်နဲ့တုံးဝင်ရုံကိုလာရောက်ကြတဲ့သူတွေဟာလက်ကင်ဖုံပန်းစီဗီနိုင်အလံမျိုးမျိုးဒုတ်တာလက်နဲ့တွေမယူဆောင်လာကြဘူးအာဇာနည်နဲ့ခန္ဓာလုံုံရင်းနဲ့စီကံထင်းသိမ်းရေးလုပ်ငန်းကော်မတီကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုထက်အောင်ခန့်တင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေကြပါအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမဲဆောက်ချက်ထိုင်းနိုင်ငံမဲဆိုင်ဘက်ကကြောက်လိုင်ကိုတစ်ခုအတွင်းမှာသဘာဝဘေးဒဏ်ကြောင့်ပိတ်မိခဲ့တဲ့ကလေး73ဦးထဲကကလေး3ဦးနဲ့လူငယ်တူတို့ဟာနိုင်ငံမဲတွေဖြစ်ကြတဲ့အတွက်သူတို့ကိုထိုင်းနိုင်ငံသားတွေအဖြစ်ပေးဖို့ရှိမလားဆိုတာထိုင်းနိုင်ငံထဲမှာမေးခွန်းထုတ်ဆရာတွေဖြစ်လာပါတယ်။ဒါပေမဲ့ဥပဒေကြောင့်အထူးအခွင့်အရေးအနေနဲ့နိုင်ငံသားပေးဖို့တော့မရှိတဲ့အကြောင်းထိုင်းရှိနေများကောင်စီကကလေးတငယ်နဲ့နိုင်ငံမဲများအရေးဆက်ကော်မတီရဲ့ဥက္ကဋ္ဌကပြောပါတယ်။မအေးမာကအပြည့်အစုံတင်ပြထားပါတယ်ရှင်။
ထိုင်းနိုင်ငံရဲ့မဲဆိုင်ကြောက်လိုင်ကူအတွင်းမှာပိတ်မိခဲ့တဲ့ကလေး73ယောက်ထဲမှာမြန်မာနိုင်ငံဘက်ကနေရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့သားသမီးတွေလည်းပါဝင်တာပါဒီကလေးတွေဟာလက်ရှိအနေအထားအရထိုင်းနိုင်ငံကထုတ်ပေးထားတဲ့အထောက်အထားလက်မှတ်တချို့လည်းရရှိထားပြီးပါပြီဒါအပြင်ထိုင်းနိုင်ငံသားရဖို့အတွက်လည်းရှောက်ထားကြတာတွေလည်းရှိပါတယ်ဒါပေမဲ့အခုလိုမျိုးသဘာဝဘီအန်ရဲ့ကြီးကိုကြုံလိုက်ရပြီးတဲ့နောက်သူတို့တွေကိုအထူးအခွင့်အရေးတရက်အနေနဲ့နိုင်ငံသားပေးဖို့ဆိုတာကတော့မဖြစ်နိုင်ပါဘူးဆိုပြီးထိုင်းရှင်နေများကောင်စီရဲ့ကလေးတငယ်နဲ့နိုင်ငံမဲ့များရေးရှေ့တောင်းလုံသမားရေးဆက်ကော်မတီရဲ့ဥက္ကဋ္ဌမစ္စတာဆူလဖုံကောင်းချန်ထွက်ကအခုလိုပြောသွားပါတယ်
။တခြားခေါမှုထောက်ချင်ပြီးရဲ့ကျော်ว่าน่าจะมีน้องๆบางคนหรืออาจจะทุกคนนะครับเขามีสัญชาติไทยอยู่แล้วตามกฎหมายไทยเพราะฉะนั้นรัฐอาจจะไม่จําเป็นต้องมีกรมพิเศษกิจการให้เขาแค่ไปดําเนินการตามปกติเขาก็น่าจะมีสัญชาติไทยคือว่าตอนนี้เรายังไม่ได้เจอน้องน้องเขายังไม่สามารถออกจากโรงพยาบาลได้แล้วก็เลยไม่รู้ในรายละเอียดของน้องโดยของพ่อแม่ของเขาด้วยนะครับถ้าเกิดมีบางคนที่คุณบอกไม่ครบถ้วน
ကျွန်တော်တို့ရတဲ့အချက်လက်တွေရဒီကလေးတွေဟာသူတို့မှာနိုင်ငံသားရနိုင်တဲ့အခွင့်အရေးတွေရှိပြီးသားပါထိုင်းဥပဒေအရသူတို့ကိုပေးရမယ်ဆိုတာရှိပါတယ်ဒါပေမဲ့အထူးအခွင့်အရေးပေးတာမျိုးတွေကတော့မရှိပါဘူးပေးဖို့လည်းမလိုပါဘူးသူတို့ဟာဘာပဲဖြစ်ဖြစ်နိုင်ငံသားတွေဖြစ်သွားကြပါလိမ့်မယ်သူတို့မှာလိုအပ်တဲ့ဆိုင်ရွက်စာတမ်းတွေလိုအပ်ခဲ့ရင်လည်းထိုင်းတွေကကူညီမှုတွေပေးမှာပါဒါပေမဲ့သူတို့ရဲ့အချက်လက်အထောက်အထားတွေဟာတရားဥပဒေကြောင့်အရမှန်ကန်တဲ့အထောက်အထားတွေဖြစ်ဖို့ပဲလိုအပ်ပါတယ်ဆိုပြီးရှေ့နေကြီးဆူလက်ဖုံကပြောသွားခဲ့ပါတယ်ထိုင်းနိုင်ငံမဲဆိုင်မြို့မှာရှိတဲ့တောက်လိုင်ကူထဲမှာပိတ်မိသွားတဲ့ကလေး12ယောက်နဲ့ဤကြလူငယ်တဦးတို့ဟာဂျုံလ23ရက်နေ့ကစပြီးဂူထဲကနေပြန်ထွက်လို့မရဘဲပိတ်မိသွားခဲ့ပါတယ်။သူတို့ကို10ရက်ခန့်အကြာမှာအင်္ဂလန်ရေငုပ်သမားတွေကရှာဖွေတွေ့ရှိသွားပြီးတဲ့နောက်နိုင်ငံတကာရေငုပ်သမားတွေအပါအဝင်ထိုင်းရေတပ်ကသူတို့ကိုကယ်ဆယ်နိုင်ရေးအတွက်အပြင်းထန်ကြိုးစားခဲ့ရတာပါ။သူတို့ကတော့ဇူလိုင်လ10ရက်နေ့ကနေ10ရက်နေ့အတွင်းမှာအားလုံးကိုကယ်ဆယ်နိုင်ခဲ့ပါတယ်။သူတို့တင်းဟာကဘာကျော်တင်းဖြစ်သွားပြီးတဲ့နောက်မှာတော့ဒီထဲမှာနိုင်ငံမဲ့တွေပါတဲ့အတွက်အထူးအခွင့်အရေးပေးမလားဆိုတဲ့မေးခွန်းတွေနဲ့ထိုင်းအစိုးရဘက်မှဂရရက်ခတ်မှုတွေရှိလာတာပါထိုင်းနိုင်ငံသားအများစုကတော့သူတို့ဟာသဘာဝဘေးဒဏ်ခံစားခဲ့ရတဲ့တားကောင်နေသားဖြစ်တယ်လို့ဆိုပါတယ်ထိုင်းကလေးတငယ်နဲ့လူ့ခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေကတော့ကလေးတွေအနေနဲ့တကယ်လို့တိုင်းရင်းသားမျိုးနွယ်တွေဖြစ်နေမဲ့ဆိုရင်တေချာပေါက်နိုင်ငံသားဖြစ်ရမှာဖြစ်တယ်တခြားနိုင်ငံတွေကလာတယ်ဆိုရင်လည်းထိုင်းကျောင်းကိုကျောင်းပြီးတဲ့အထိတက်မယ်ဆိုရင်နိုင်ငံသားရနိုင်တဲ့အခွင့်အလမ်းရှိပါတယ်လို့ဆိုပါတယ်။ဒါပေမဲ့နိုင်ငံသားတောင်းတဲ့အခါမှာတော့မွေးစည်းရင်းနဲ့အိမ်တော်စုစည်းရင်းတွေကအတုတွေလောက်တာမျိုးတွေလည်းရှိတတ်တာမို့မှန်မှန်မကန်လောက်တာမျိုးတွေမဖြစ်စေဖို့နဲ့ကလေးတွေရဲ့အကြောင်းအရာတိုင်းဟာမှန်ကန်ဖို့လိုတယ်လို့ဆိုပါတယ်။အမှန်တိုင်းအရှိတရားတိုင်းလုပ်မယ်ဆိုရင်တော့ထိုင်းလူခွင့်ရေးအဖွဲ့တွေအနေနဲ့လိုက်လံကူညီပေးမှဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာနိုင်ငံသားဖြစ်လျှောက်တဲ့သူတွေအများကြီးရှိပြီးထိုင်းဥပဒေအရစီစစ်ပြီးနိုင်ငံသားတွေပြေးနေတာတွေလည်းရှိနေပါတယ်။တချို့ကတော့အချက်လက်မှားတွေနဲ့တင်ပြတာတွေရှိတဲ့အတွက်စစ်ဆေးမှုတွေနဲ့ကြန့်ကြာနေတာလည်းရှိပါတယ်။ထိုင်းနယ်စပ်တစ်လျှောက်မှာနိုင်ငံမဲ့ကလေးတွေ6000ကျော်တသိန်းနီးပါးဟာနိုင်ငံသားရဖို့အတွက်စောင့်ဆိုင်းနေကြသူများဖြစ်တယ်လို့လည်းလူခွင့်ရေးရှိနေကြီးအာဂျန်ဆူလက်ဖုံကပြောဆိုသွားခဲ့ပါတယ်ရှင်
။မိုက်အေးမှာပါရှင်။အခုတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကမိုးရင်းကာလအခြေအနေဖက်ကြည့်ရအောင်ပါ။ Bangladesh nengga mukdong yari dwin Caucasus Bazaar ga tain ne chi de ruin ja dukkha de atwe colonies kan ni mulo mulaw phin ni ba le. Beidan tin khan ya so mi da su re go Peking ya shwe pyaung na ye ana pain do phet ga la ne chi pyin sin sa wae khe be me lo niya mulaw ma nga phin ni da ba. Ta chain ne ma be ku se yoga re pyan na me a ye le so yin ni ja ba le. Ma tain yi thai ga su si tin pya cha ba le shin.
Balukhali dukkha de sakhan ma kholou ni de atat 25 ni a ywe Mustafa Waki ma ga ro Kimbon Pit to Michiro Bay, Kaling Hayan at two, Yamanang and Gat, Trapi Latuba. Moji be, Nibura jump, in Jang Yara, a Kuso yen, Tatia, Jane, Shini Babi. A coot day in Mo Sapo, Shida, Alo, Shanga Yare, Loop, your party.
Tell Faye, Kisu Safamana.
In Sapo dress, San, Sea, Bay, Alo, Yanga Yabare. Sazia machine now, ain't no kankan Sapo. Amurigale, Piojabare. Dimaga a car carry and yajin at Joyabare. Shone do tobi, Ayara mule, shibare. Damme dima neara bogamare.
Bingladish nanga ye pintane motong yadi a dream. Lame ladi a dream ha muya dumu bumya lame look command hazabare. Doka de secondary maro. Bigger is zola gadega. Muya de tene sabro chung to in yaraba. Nibura. တရားချောက်ဆယ်ကျော်ရှိခဲ့ပြီးလူသုံးဆယ်ထန်ရရကလေးတအူးတည်ဆုံးခဲ့ရပြီလဲဖြစ်ပါတယ်မိုးရေကိုကန်နိုင်တဲ့တပင်တွေကလည်းမရှိတော့ပါဘူးဒုက္ခတွေတွေအတွက်တဲအိမ်နေစောက်ဖို့တပင်တွေလှဲခဲ့ရပြီးထင်းရဖို့အတွက်တော့အမြင့်တွေကိုပါတူးပြီးတော့သုံးခဲ့ကြတာပါမြေပြိုကျတာကြောင့်ထန်ရရခဲ့တဲ့အသက်
28ခုနှစ်နှစ်အရွယ်မိုဟာမက်အလုံငါတော့သူ့အတွေ့အကြုံကိုအခုလိုပြောပါတယ်ဟန်တာဘွေးစေမတ်အာမတ်တော်ဟာလီကြီးစေ
ဆွနေပြောကြပြီးခေါင်းကိုထီလို့တွေးတဲ့အောင်တော့လှုပ်ခဲ့ရပါတယ်လူလေးယောက်နဲ့ကျွန်တော်ကိုကယ်ထုတ်ပြီးဆေးရုံကိုပို့ခဲ့တာပါအခုတော့သူ့မိသားစုကအခန်းဖွဲ့မထတဲ့ကျောင်းဆောင်တစ်ခုထဲမှာတခြားလူ၃ယောက်နဲ့အတူခိုလုံနေရပါတယ်ဒီကျောင်းဆောင်မှာခိုလုံနေသူတို့ဖြစ်တဲ့အဘူဘကာကတော့မကြခင်ကမှမြေပြိုပြီးတော့သူ့ရဲ့တဲအိမ်ပြတ်သွားလို့ဒီကိုရောက်လာသူပါ
အနီးမှာအိမ်တစ်လုံးမှမရှိတော့ပါဘူးဒီအိမ်ကလည်းပျက်စီးနေပြီဆိုတော့စိုးရိမ်နေပါတယ်မိသားစုလည်းအတူနေလို့မရတော့ပါဘူးရေကြီးမြေပြိုမှုတွေအပြင်ဒုက္ခသည်စခန်းတွေအတွင်းနောက်ထပ်စိုးရိမ်နေရတာကကာလာဝန်းယောဂါလို့ရေကနေတဆင့်ကူးဆက်ယောဂါတွေပြန့်နှံ့မဲ့အရေးဖြစ်ပါတယ်နိုင်ငံတကာအကူအညီပေးရေးအဖွဲ့ Save the Children ရဲ့ပြောခွင့်ရဒီဖနီကုကာအခုလိုပြောပါတယ်
We're particularly concerned about the spread of diseases as a result of the destruction of latrines.
အိမ်နာရီပြုတ်ပြတ်သွားပြီးကူးစက်ရောဂါပြန့်နှံ့မဲ့အရေးကိုအထူးပဲစိုးရိမ်ရပါတယ်။ဆက်တလာလောက်ရှိလာပြီးဆိုတော့အိမ်နာများစုကကျင်းပြနေပါပြီ။နောက်ပြီးတော့ပြိုကျလွယ်တဲ့တောင်ဆောင်တွေမှာအိမ်နာရီကိုစောက်ထားတော့တောက်သုံးရေးပေးဝေတဲ့အထဲကိုရောက်သွားနိုင်တဲ့အခြေအနေမျိုးကလည်းရှိနေပါတယ်။
အထူးသဖြင့်ကလေးတွေကကူးစက်ခံရလွယ်ပါတယ်။ရေကြီးမြေပြိုကျနိုင်တဲ့ဒေသမှာနေထိုင်နေရသူ2000ကျော်ရှိနေပြီးဒီထဲကဒုက္ခသည်3000လေးထောင်ထုတ်ကိုတော့ဘေးလွတ်ရာရွှေ့ပြောင်းပေးထားပြီးဖြစ်ပါတယ်။ဒါပေမဲ့အသည့်ရွှေ့ပြောင်းပေးတဲ့နေရာတွေမှာလည်းချက်ပြုတ်စားတောက်ဖို့တောင်မလွယ်ကူတာမျိုးမိုးမလုံတာမျိုးတွေနဲ့လည်းကြုံတွေ့နေကြရတာပါ။ဒါပေမဲ့လည်းဒုက္ခသည်တွေကတော့အခက်အခဲတွေရ ပြန် လက် ခံ မယ် လို့ ပြော ဆို ထား တာ ပါ ဒါ ပေမဲ့ ရိုဟင်ဂျာ ဆို တဲ့ အတုံး နှုံး ကို တော့ လက် မ ခံ ပါဘူး ဒုက္ခ တွေ ကို ပြန် လည် လက် ခံ ရည် အတွက် အစဉ် နဲ့ ဖြစ် နေ ပြီ လို့ မြန်မာ ဘက် က ပြော ဆို ပေမဲ့ ကုလ သမဂ္ဂ တာဝန် ရှိ သူတွေ က တော့ မြန်မာ နိုင်ငံ တွင်း က အခြေအနေ တွေ ဟာ ဒုက္ခ တွေ ထာနေ ပြန် နိုင် တဲ့ အနေ အထား မရှိ သေး ဘူး လို့ မှတ် ချက် ပြီး ပြော ဆို ထား ကြတာ ဖြစ် ပါတယ်
တော်ရရှင်များရှင်မြန်မာနိုင်ငံမှာမိုးရင်းကာလာရောက်လာတာနဲ့ရေကြီးနေပြုံမှုတွေဓာတ်လိုက်သိဆုံးမှုတွေလို့မတော်တဆမှုတွေလည်းနောက်ဆက်တွဲကြုံနေရပါတယ်။ကချင်ပြည်နယ်ကကြောက်စိမ့်တွင်းမှာမြေပြိုလို့တည်ကြည်ကြရတာရခုမျိုးကရေရှမ်းနေတဲ့လမ်းပေါ်မှာခလေးတယောက်ဓာတ်လိုက်သိဆုံးခဲ့ရတာတွေလို့ကြေကွဲစရာအဖြစ်တွေနှစ်ဆင်းနှစ်တိုင်းကြုံနေရတာဘယ်သူတွေမှတာဝန်ရှိပါလဲ။ ကာကွယ်လို့ရနိုင်လျက်နဲ့လူအသက်တွေဆုံးရှုံးနေရတဲ့အဖြစ်တွေကိုဘယ်လိုကာကွယ်တားဆီးနိုင်မလဲဆိုတာတွေကို VOES နေနေညတိုက်ရိုက်လေ့လာရှိစင်မှာစုနေကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOES ဖုန်းနံပါတ် 0239 355 6999ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် FIU ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIU ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လီလိုက်စီစဉ်ကကြိုဆိုပါရစေ။တရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖဲဆဲရအောင်ပါဥရောပတမကကနေပရိတိန်ခွဲထွက်ဖို့လူလူဆန္ဒခံရပွဲကျင်းပခဲ့ပြီးတဲ့နောက်ထွက်ပေါ်လာတဲ့ရလအပေါ်သဘောထားကွဲလွန်မှုတွေဆက်ရှိနေသေးပြီးနောက်တစ်ကြိမ်လူလူဆန္ဒခံရပွဲထပ်ကျင်းပရလိမ့်မယ်လို့ပရိတိန်နိုင်ငံခြားရေးဝန်ကြီးဟောင်းတိုနီဘလဲကပြောကြားလိုက်ပါတယ်ပရိတိန်နိုင်ငံရေးပါတီတွေအနေနဲ့ကုန်သွယ်ရေးနဲ့ EU ကနေဘလို့ပုံစံမျိုးတိချခွဲထွက်မလဲဆိုတာနဲ့ပတ်သက်လို့အသေးစိတ်ဆွေးနွေးညှိနှိုင်းနေကြချိန်မှာပါဥရောပတမကကနေပရိတိန်ခွဲထွက်ဖို့လူလူဆန္ဒခံရပွဲကျင်းပပြီးတဲ့နောက်ထွက်ပေါ်လာတဲ့ရလနဲ့ပတ်သက်လို့ EU ထံမှဆက်နေကျင်းသူတွေကမေးခွန်းထုတ်နေကြပါတယ်2016ခုနှစ်ကကျင်းပခဲ့တဲ့လူလူဆန္ဒခံရပွဲမှာ EU ကနေခွဲထွက်ဖို့လှုံ့ဆော်ခဲ့တဲ့အဖွဲ့အနေနဲ့ရွေးကောက်ပွဲဆိုင်ရာစီမံချက်ချုပ်ကိုဖောက်ဖျက်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောကြားခဲ့ပြီးတဲ့နောက်မှာအခုလိုအငင်းပွားပွဲအခြေအနေတွေဖြစ်လာတာပါ VOA သတင်းထောက်ဇလာတီစာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြထားပါတယ
်ဥရောပသမဂ္ဂထဲမှာဆက်နေကျင်းသူတွေရဲ့အဆိုအပေါ်ဗြိတိန်ပါလီမန်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်ရမှာခွဲထွက်ဖို့လူလာတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီးထရီဆာမေးဘက်ကပုတ်ကတီကနဲ့အနိုင်ရခဲ့ပါတယ်လာမယ့်ဇန်နဝါရီလမတိုင်ခင်မှာ EU နဲ့ကုန်သွယ်ရေးသဘောတူညီချက်မရဘူးဆိုရင်ဥရောပအောက်ခွန်သမဂ္ဂမှာဆက်ပြီးတော့ပါဝင်ဖို့ EU ထဲမှာဆက်နေချင်းသူတွေကအဆိုးပြုထားတာပါအခုကိစ္စမှာဝန်ကြီးချုပ်မေးအနေနဲ့အနိုင်ရလိုက်ပြီမလဲ2016လူလူဆန္ဒခံယူပွဲအတွင်းဗြိတိန်ကခွဲထွက်ချင်းသူတွေဟာရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုခဲ့ပြီးနောက်မှာဗြိတိန်ကခွဲထွက်မဲ့ဘက်ကအနိုင်ရခဲ့တာနဲ့ပတ်သက်လို့တရားဝင်မှုဘလောက်ရှိလဲဆိုတာအပေါ်မေးခွန်းထုတ်စရာဖြစ်လာပါတယ်အလုတ္တမပါတီကလွှတ်တော်အမတ်ချူကာဥမနာက
members of the cabinet sat in an organization
ဖွဲ့စည်းတခုဟာဒီမိုကရေစီတန်ဖိုးတွေကိုဖောက်ဖျက်ခဲ့တယ်လို့ဆိုရဝန်ကြီးဖွဲ့ဝင်တွေကပြောပါတယ်အဲ့ဒီလိုဆိုရင်ဒီလုံရက်နဲ့ပတ်သက်လို့အရေးပေါ်စုံစမ်းစစ်ဆေးဖို့လိုသလိုဒီအခြေအနေကြောင့်အခုဒီလွှတ်တော်မှာအကျိတ်နဲ့ဆွေးနွေးနေကြတဲ့ဗြိတိန်ကခွဲထွက်မဲ့လုပ်ငန်းစဉ်တရက်လုံးဟာလည်းဘလောက်ထိတရားဝင်မှုရှိတယ်ဆိုတာမေးခွန်းထုတ်စရာဖြစ်လာပါတယ်
ဆယ်စုနှစ်ကြာတောင်းဝန်ထမ်းဆောင်ခဲ့ပြီး2009ခုနှစ်မှာယာရုကနေအနားယူခဲ့တဲ့ဗြိတိန်ဝန်ကြီးချုပ်ဟောင်းတိုနီဘလဲကတော့ AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့အတွင်းသဘောထားနည်းနဲ့ရှင်းရှင်းကွဲပြားနေတာကိုတွေ့ရကြောင်းပြောပါရယ
် But I don't think there's a majority for a clean break Brexit
ဗြိတိန်နဲ့လုံးဝခွဲထွက်ဖို့လမ်းကြောင်းပဲဖြစ်ဖြစ်တခြားလမ်းကြောင်းတစ်ခုပဲဖြစ်ဖြစ်သူချာချာရှိထားတယ်လို့မထင်ပါဘူးဆိုတော့လွတ်တော်အနေနဲ့လည်းဘာဆက်လုပ်မလဲဆိုတော့လမ်းပိတ်နေတာကြောင့်အဆုံးမတော့တခုတည်းသောနည်းလမ်းကလူလူအနေနဲ့ရွေးချယ်စရာပဲဖြစ်ပါတယ်
ဝင်ကြီးချုပ်အနေနဲ့သူ့ရဲ့ conservative party ထဲမှာလည်းသဘောထားကွဲပြားမှုတွေရှိနေတာကိုအတိအမှတ်ပြုရမယ်လို့ Mr. Blair ကပြောပါရယ် conservative party မှာလိုပဲ labor party ထဲမှာလည်းသဘောထားကွဲပြားမှုတွေရှိနေတာပါဒါပေမဲ့လည်း EU ထဲမှာဆက်နေခြင်းတွေများတဲ့ labor party ခေါင်းဆောင် Jeremy Corbyn ကတော့ဒီကိစ္စနဲ့ပတ်သက်လို့တွေ့ဝေးနေပါရယ် Corbyn ဟာ Britain အနေနဲ့ EU ကနေခွဲထွက်မှုကိုဆန့်ကျင်ပြီးဒီအခြေအနေကိုပြန်ပြောင်းလဲနိုင်မယ်လို့မျှော်လင့်ထားပေမဲ့ဥရောပသမဂ္ဂအနေနဲ့လည်းသူ့ပြင်ပြောင်းလဲမှုတွေလုပ်ဖို့အချိန်တန်နေပြီလို့ယူဆနေသူပါ Mr. Blair က
It's got a huge problem with immigration. So
ရွှေပြောင်းဝင်ရောက်သူအရေးအားလည်းတကယ်ကြီးမားတဲ့ပြဿနာကြီးပါဒီပြဿနာကြောင့်ဗြိတိန်မှာ EU ကနေခွဲထွက်မယ်ဆိုပြီးဖြစ်ခဲ့တယ်လို့ဥရောပတစ်ခွင်လုံးလည်းကြေညာခဲ့တာပါဒါကြောင့် EU အနေနဲ့တကယ်ကိုသတိပြုစရာဖြစ်ခဲ့ပါတယ
်ဗြိတိန်မှာနောက်တစ်ကြိမ်လူလူဆန္ဒခံယူပွဲကျင်းပဖို့တောင်းဆိုမှုကိုတော့ဝန်ကြီးချုပ်မေကပြချပေးမယ်လေဗြိတိန်ခွဲထွက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်မှုတွေကြီးထွားလာတာကြောင့်ဗြိတိန်ခွဲထွက်မလားဒါမှမဟုတ်အစိုးရအပြောင်းလဲအတွက်လူလူဆန္ဒသဘောထားကောက်ယူအဖြေရှာကြဖို့တချို့ကတောင်းဆိုနေကြပါတယ်ခင်ဗျာ
ကိုအောင်တင်ပြတော်တာပါရှင် VOA American အတန်းရဲ့ဗုဒ္ဓဟူးနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line တိုမီတာ24 25နဲ့30နဲ့အပြင် line လမီတာ190တို့ကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ18ရက်ဗုဒ္ဓဟူးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလမီတာ190ရောကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူနဲ့ကြမ်းမာရေးအားကစားကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ဒါအပြင်27ရာစုပင်လုံတတ္တရအစီအွေအကြောင်းဆွေးနွေးထားတဲ့ဥကျော်ဆန္ဒရမြမအရေးသုံးသက်ချက်မှာကြားဖို့ရှိတာကတော့
အဓိကကတော့သူတို့ဓာတ်လူညီညာရေးဒီရရှိဖို့သူတို့ပေါ်မှာဖိနှိပ်သွားမှုတွေမခံရဖို့ဆိုလို့ရှိရင်ဒီပြည်အောင်စုထဲမှာနေမယ်သူတို့ပေါ်မှာဖိနှိပ်လာတယ်ဆိုရင်ခွဲထုတ်ခွင့်ရှိရမယ်ဆိုတဲ့ပုံစံမျိုးပေါ့လေသူတို့ရဲ့ဆိုရင်ချက်တွေနဲ့ဒီဟာကိုတောင်းဆိုနေတဲ့အနေအထားရှိပါတယ်ဗျအခုဒီကညှိနှိုင်းလို့ခက်ခဲနေတဲ့အနေအထားတွေကလည်းအဲ့ဒီအပေါ်ဒီမှာအခြေခံတယ်လို့ကျွန်တော်မြင်လို့ရပါတယ်
တိုင်းရင်းသားပြဿနာငြိမ်းချမ်းရေးဖြစ်စဉ်တွေကိုတောက်လျှောက်စောင့်ကြည့်လာတဲ့ VOA ရဲ့ဝါရင်သတင်းထောက်ကိုမိုးစောပြောသွားတာပါရှင်အပြည့်စုံကိုတော့မကြားခင်ကြားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေတဲ့ကလူလူနဲ့ကြာမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးခြင်းပါတယ်မော်ရင်းမှာကုတ်ကလေးဖျားရင်ယိုယိုလားအသက်အန္တရာယ်ရှိတဲ့တွေးလွန်တုတ်ကွေးလားဆိုတာဘယ်လိုသိနိုင်မှာမလဲကလေးအဖျားက၃ရက်ကျော်လာပြီတွေးလန့်တဲ့လက္ခဏာတွေမြင်ရပြီဆိုရင်တော့ဆေးရုံဆေးခန်းမှာချက်ချင်းစစ်ဆေးပေးဖို့လိုပါတယ်။ဒီအကြောင်းလူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကအသေးစိတ်တင်ပြထားပါတယ်ရှင်။
ဒီကလေးလေးမှာတလိတုတ်ွေရောက်ကမဖြစ်အောင်ကြိုတင်ကာဝယ်တဲ့အနေနဲ့ဘလို့အချက်တွေကိုလှုပ်ဆောင်ထားတဲ့နဲ့ဆိုတာကို VOA လူလူနဲ့ကျမ်းမာရေးအစီအစဉ်မှာမကြသေးမီကထုတ်လွှင့်ပြသပေးတော့ပါလေဒီတစ်ပတ်မှာတော့ယင်းငယ်လေးတွေဒီယာဒီမှာကူပူပြီးဖြားလာပြီးဆိုရင်တလိတုတ်ွေရောက်ကဟုတ်မဟုတ်ဆိုတာကိုဘလို့ခွဲခြားနိုင်နေဆိုတာနဲ့တလိတုတ်ွေဖြစ်ခဲ့မယ်ဆိုရင်ရောစေုပ်ချက်ချင်းတင်မှုလိုသလားဆိုတာတွေကိုဆွေးနွေးတင်ပြပေးတော့မှာပါယင်းငယ်လေးတွေကူပူပြီးဖြားဖြားခြင်းမှာတလိတုတ်ွေရောက်ကဟုတ်မဟုတ်ဆိုတာကိုအတိအကျပြောဖို့ခက်ခဲပါလေနေ့စရာဆေးကမ်းမှာဆံဝင်တဲ့ပုံမှန်ပြသဖို့လိုပါလေhashtag လို့ခေါ်တဲ့ဆန်သက်စစ်ဆေးမှုမှာတွလွတ်တကွေးနဲ့ဆင်တူတဲ့လက္ခဏာတွေပြသခဲ့မယ်ဆိုရင်တော့တွလွတ်တကွေးနဲ့ပတ်သက်တဲ့စစ်ဆေးကုသမှုတွေကိုချက်ချင်းလှုပ်ဆောင်သွားရမှာဖြစ်တယ်လို့အထွေထွေယောဂထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်တိုင်းကပြောပါလဲ
ကလေးဆိုတော့ကလေးမိဘများရောရိုးရိုးတမ်းတမ်းလူရောဖြားပြီဆိုရင်တွလွတ်တကွေးဖြစ်နိုင်တယ်ဆိုတာလေးကိုကောင်းထဲမှာထည့်ထားဖို့လိုပါတယ်ပြီးတဲ့အခါမှာဖြားတဲ့ရက်ကလေးတွေကိုလည်းမမေ့မလျော့မှတ်ထားစေချင်ပါတယ်အကယ်၍များတွလွတ်တကွေးဆိုလို့ရှိရင်ဆရာတို့ကဒီရက်တွေပေါ်မူတည်ပြီးတော့ပြင်းထန်မှုကိုဖြစ်စေနိုင်တဲ့အတွက်เนาะကိုယ့်ရဲ့ကလေးကိုဂယူဒီဇိုင်းနဲ့ဖြားတဲ့ရက်ကိုလည်းမှတ်ထားပေးပါပြီးတဲ့အခါမှာ2ရက်3ရက်မြောက်မှာမှဆရာတို့ဖြားမကြသေးဘူးဆိုရင်တော့မြည်သူမဆိုဒီလက်မောင်းမှာသွေးပေါက်တင်တာနဲ့ပတ်ပြီးတော့ဆန်သက်စစ်ဆေးတဲ့ hashtag စစ်ဆေးဖို့ကိုတောင်းဆိုလို့ရပါတယ်เนาะအဲ့တော့ဆရာဝန်ကြီးနဲ့လက်ဒီချိန်မှာဆရာတို့ဆန်သက်စစ်ဆေးပေးပါတယ်အကယ်၍များเนาะဆန်သက်စစ်ဆေးဖို့မေးရောပြီးကြံနေခဲ့မယ်ဆိုရင်လည်းလူနာတယောက်အနေနဲ့ဟာကလေးသွေးလွန်တုတ်ွေးဖြစ်နိုင်ပါသလားဆရာဆိုပြီးတော့မေးလိုက်ရင်ကိုတို့ဒီ test လေးကိုလုပ်ပေးပါလိမ့်မယ်เนาะအဲ့တော့လုပ်ပေးကြပြည့်ဒီမှာတကယ်လို့မတွေ့ဘူးဆိုရင်သွေးလွန်တုတ်ကွေးမဟုတ်သေးဘူးလို့တော့အပြတ်တော့ပြောလို့မရဘူးရာခိုင်နှုန်းတော်တော်များများနေသွားပြီဒါပေမဲ့ဆက်လက်ပြီးတော့ခုနကကျမကြီးဝန်ကြီးဌာနထုတ်ပြန်ထားတဲ့အချက်တွေတိုင်းတစ်ချက်ချက်ရှိခဲ့မယ်ဆိုရင်တော့အချိန်မြွေးစေုံစေးပေးကန်းကိုပြန်ရောက်ဖို့ပြန်ပြသဖို့လိုပါတယ်
တလိတုတ်ွေးရောဂါဖြစ်ပေါ်ခံစားရတဲ့ရေသွေးငယ်လေးတွေဟာစာဖြားတဲ့နေ့ကနေရေတွက်ရင်၃ရက်ကနေ9ရက်အထိမှာ shock လို့ခေါ်တဲ့သွေးလမ်းကြီးဖြစ်စဉ်ကိုကြုံတွေ့ရနိုင်ပါတယ်။ဒါကြောင့်တလိတုတ်ွေးရောဂါဖြစ်ပြီလို့တန်မြတ်ရှိခဲ့မယ်ဆိုရင်ဆေးရုံမှာအနီးကပ်စောင့်ချက်ကြည့်ရှုခံယူဖို့လိုအပ်ရခြင်းဖြစ်ပါတယ်။အဲ့
တော့ဆေးရုံတင်ကူးသားရတဲ့အကြောင်းရင်းကတော့ဘာလို့လို့လဲဆိုရင်သွေးလွန်တုတ်ွေးဒီ၃ရက်နဲ့ဖြားပြီး၃ရက်မြောက်နေနဲ့9ရက်မြောက်နေ့ကြားအတွင်းမှာသွေးလမ်းကြီးလို့ခေါ်တဲ့เนาะ dengue shock syndrome လို့ခေါ်တဲ့သွေးလွန်တုတ်ွေးကြောင့်သွေးလန့်ခြင်းဖြစ်ပြီးတော့အသက်အန္တရာယ်ဆုံးရှုံးတဲ့ဒီဖြစ်နိုင်တဲ့အတွက်ဆရာတို့ကဒီ positive ဖြစ်တဲ့လူတွေကိုဆေးရုံမှာခေါ်တင်ပြီးတော့စောင့်ကြည့်ကူသားဖို့လိုပါတယ်။သွေးလွန်တုတ်ကွေးတန်လျာရှိတယ်ဆိုတိုင်းလည်းဆရာတို့ကဆေးရုံတင်ဖို့လိုချင်မှလိုပါတယ်။ဆရာတို့ grade တွေခွဲထားပါတယ် grade 1 2 3ပေါ့နော်။အဲ့တော့ဒီ hashtag positive ဖြစ်တဲ့လူကလန်းလန်းဆန်းဆန်းရှိတယ်စားတောက်ကလည်းပုံမှန်ပဲဒါမျိုးဆိုလို့ရှိရင်တော့ဆရာတို့ကအိမ်မှာတစားရီတောက်တယ်နော် ကိုပူလို့ရှိရင်ပါရာဆီတမောလေးပဲတောက်ရတယ်။ဂျန်နဲ့ဆေးဝါးလေးမတောက်ခိုင်းပါဘူး။ဒီနည်းနဲ့ဆရာတို့ကစောင့်ကြည့်ခိုင်းပါ။စောင့်ကြည့်ခိုင်းတဲ့မှာကတော့အချက်တွေတစ်ချက်ချက်ရှိတာနဲ့ဆရာတို့ကအချိန်မီဆေးဝင်ပြန်ပြဖို့ဆိုပြီးတော့အကြံပြုပါတယ်ပေါ့နော်။ဆိုတော့စစ်နှစ်နဲ့သုံးနဲ့လို့သတ်မှတ်ပြီးဆိုရင်တော့ဆရာတို့ကဆေးဝင်ပေါ်မှာခေါ်တင်ပြီးတော့ဒီသွေးလန့်ခြင်းဝင်မဝင်စောင့်ကြည့်ရပါမယ်။ဝင်ရင်လည်းအချိန်မီကုသပေးဖို့လိုပါတယ်
။အကြောင်းမျိုးမျိုးကြောင့်ဆေးဝင်မတင်ဖြစ်တဲ့ရင်းနှီးငယ်လေးတွေကိုလည်း shock လို့ခေါ်တဲ့သွေးလန့်ခြင်းလက္ခဏာရှိမရှိကိုဒီတစ်ဆိုင်စောင့်ကြည့်ကြည့်ရှုဖို့လိုပါတယ်။သွေးလန့်တဲ့လက္ခဏာတွေမြင်တွေ့နေရပြီဆိုရင်တော့အချိန်မဆွဲပဲဆေးရုံကိုအများဆုံးတွားရောက်ပြသရမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါလေ
။အသက်အန္တရာယ်ပြောမယ်ဆိုလို့ရှင်ဆရာတော့3ရက်နဲ့9ရက်အတွင်းမှာဒီသွေးပေါင်ကြတဲ့အတွက်ကြောင့်မလို့ခြေပြားလက်ပြားအေးမယ်၊ကလေးကနာမငြိမ်ဖြစ်မယ်၊မိန်လွန်အားကြီးမယ်နော်။ဒါမှမဟုတ်ရင်ဆရာတို့အန်တဲ့အခါမှာကော်ဖီမှုန့်ရောင်ကော်ဖီနှစ်ရောင်ညိုညိုလေးအဲမယ်ဆိုလို့ရှိရင်ဒါခန္ဓာကိုယ်ရဲ့တနေရာမှာသွေးယိုနေပြီ၊သူ့ရဲ့သွေးပေါင်ချိန်ကျပြီ၊သွေးလန့်ခြင်းစနေပြီဆိုပြီးတော့တည်ရပါမယ်။အဲ့ဒီအချိန်တွေမှာတော့အရေးပေါ်ဆေးရုံချက်ချင်းသွားပြပြီးဆေးရုံတင်ကုသဖို့လိုမှဒီသူ့ရဲ့အသက်အန္တရာယ်ကိုကင်းလွန်အောင်ကုသပေးနိုင်မှာဖြစ်ပါတယ
်။ဒီအချိန်မှာရင်းနှီးငယ်လေးတွေကိုပူဖြားနာတာ၃ရက်ကျော်လာပြီဆိုရင်သွေးလွတ်တဝေးယောဂါကိုတန်မြတ်ရှိကြဖို့နဲ့သွေးလန့်တဲ့လက္ခဏာတွေတွေ့မြင်နေရပြီဆိုရင်တော့ဆေးရုံကိုချက်ချင်းသွားရောက်ကုသမှုခံယူဖို့လိုအပ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆိုပ
ကျမရေကနာကနာဆင်ခဲ့ကြတာပါရှင် POA မြန်မာပိုင်းရဲ့ဗုဒ္ဓနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကနာဖြစ်တဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသက်ချက်ကိုတင်ဆက်ပေးမှာပါ27ရာစုပင်လုံးတတရအစီဝေးဟာဘာမှမထူချဘူးလို့လူအများအပြားကဝေဖန်ပြောဆိုနေကြပေမဲ့အပြုတ်သဘောအလားအလာတချို့တွေ့ရတယ်လို့ရှုမြင်သူတွေကလည်းရှိနေပါတယ်အသေးစိတ်ကိုတော့တိုင်းရင်းသားပြဿနာငြိမ်းချမ်းရေးဖြစ်စဉ်တွေကိုတောက်လျှောက်စောင့်ကြည့်လာတဲ့ VOA ဝိုင်းရင်သတင်းထောက်ကိုမိုးစော်နဲ့ဥကျော်ဆန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
27ရာစုပင်လုံးတရားအစီအွေနဲ့ပတ်သက်ပြီးတော့လူတော်တော်များများကဘဝင်မကြကြဘူးကြဒီအစီအွေဟာအပေါ်ယံပဲရှိပြီးအနှစ်သာရအဖြစ်ဘာမှမရှိဘူးနေညာရေးကိစ္စလူငွေရေးကိစ္စတွေကိုမဆွေးနွေးကြဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုမှုတော်ပထမဆုံးပဲလို့သုံးသပ်လိုပါတယ်ဆွမ်းချုံပြီးတော့မှန်တယ်လားရာစုလို့သုံးသပ်တာ
ဒီဝိမစာရင်ကတော်တော်များများလည်းသုံးသပ်ကြတယ်ပေါ့လေဒီနေ့ကိုနှစ်ကြိမ်ကျင်းပဖို့လို့ပြောထားတဲ့အနေမှာတနစ်ကြတဲ့အချိန်ကြီးမကျင်းပနိုင်ရဘူးဒီလိုမျိုးချင်းနေပေါ်ရက်ဆိုင်နဲ့ကြားလို့ရှိရင်တခြားမလို့လားတဲ့ပြည်ထနာတွေဖြစ်လာနိုင်တယ်ဆိုတဲ့အနေထားနဲ့ဒီစုစုပေါ်ရဆက်လက်ရှင်ဆိုင်ရေးတွေပြန်ဆကြတယ်ပေါ့လေပြန်ဆကြတယ်ဆိုတော့ဒီစုစုပွဲကတော့အဓိကအရေးကြီးတဲ့ကျွန်တော်နိုင်ငံရေးကဏ္ဍကအဒီကအချက်တွေဖြစ်တဲ့ဒီခွဲမထွက်ရေးကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ရေးလို့မထည့်သွင်းနိုင်ဘူးဒီလူကြီးကဏ္ဍမှာဆိုရင်တက်တက်ပြန်လဲပေါင်းစည်းရေးကိစ္စတွေကိုမထည့်သွင်းနိုင်ရဘူးအဲ့ဒီပုံမှာတော့တော်တော်များများတော့ခုနပြောလိုမျိုးပေါ့လေဒါအာမရတဲ့ဟာရှိတယ်ဒါပေမဲ့အားလုံးကတော့ဒီဟာရေရှည်ဆက်သွားနိုင်ဖို့ဒီနေကြာရေးစီးနီးပွဲကြီးလုပ်ငန်းစဉ်ကြီးရပ်ဆိုင်မသွားဘူးဆက်လက်ပုံမှာတည်ဆောင်သွားနိုင်ဖို့ဆိုတဲ့ရည်ရည်ချက်နဲ့စတင်ကြတဲ့အနေအထားမျိုးတွေ့ရပါလေဗျ
ဟုတ်ကဲ့အဲ့ဒီတော့သူတို့မျှော်လင့်သလိုပဲဒီဆွေးနွေးပွဲဟာအနှစ်သာရရှိတာမဆုံးဖြတ်နိုင်ပေမဲ့အစဉ်ဆက်မပြလုံနိုင်သွားဖို့အတွက်လမ်းခင်းတဲ့သဘောအဲ့ဒီရည်ရွယ်ချက်ကအောင်မြင်သားခင်ဗျာနောက်ဆက်ပြီးတော့ဖြစ်လာမယ်အလားလားရှိကြပြီ
။အားလုံးခြုံငုံကြည့်ရခြင်းတော့ဒီအခုတတိယပင်လုံးမှာအများမျှော်လင့်ထားလို့သဘောတူညီချက်တွေအရေးကြီးတဲ့ချက်တွေနေအောင်ဆိုပြန်လို့နောက်ဒီဝေးတစ်ခုကိုဆက်လက်ပြန်လည်နိုင်ဖို့အတွက်ဖြစ်လာခဲ့တဲ့အစီအွေတခုခုပြောလို့ရတယ်။နောက်ဒီစည်းဝေးမှာပဲကျွန်တော်တို့ခုနပြောလိုမျိုးပေါ့လေပြန်လေတွေ့ဆုံညီနိုင်ငံရဲ့အနေထားပုံမှာကြည့်နေစီလို့ရှိရင်နောက်စည်းဝေးဒီမှာပိုကောင်းအောင်လုပ်မဲ့နေရန်တစ်တည်းကိုလည်းဒီထပ်မံရရှိရဆုံးမျိုးကြားပြရပါလိမ့်ဗျ။နောက်တစ်ခုကစည်းဝေးပွဲပြီးမှဒီနိုင်ငံတော်အတိုင်းအတာပုံဝေတော်ဆန်းစုကြည်ပြောဆိုထားတဲ့မင်းခွန်းရဆိုလို့ရှိရင်ဒီ NCA နဲ့ဖြစ်ပေါ်လာပုံမှာဒီချိန်ကြီးလုပ်ငန်းချင်းလုပ်နေတဲ့အခြေအနေဒီလုပ်နေတဲ့ပုံစံဒီအားလုံးကိုပြန်လည်တုံ့ပြန်ပြီးမှလိုအပ်လို့ရှိရင်ဒီရည်ကိုဒါပြင်ဆင်ဆောင်ရွက်ကြဖို့ဆိုတဲ့ဟာမျိုးတွေကိုလည်းပြောဆိုရရင်ရှိပါတယ်။နောက်ပြတော့မှဒီငင်းချိုင်းလုပ်ငန်းစဉ်တွေအတွက်ကိုနေပြည်တော်တရားချမှတ်ပြီးဆောင်ရွက်ကြဖို့ဆိုတာဒီလိုထည့်သွင်းပြောဆိုရရင်ရှိတယ်။နောက်တစ်ချက်ကဆိုလို့ရှိရင်ဒီတရားဝင်ဆွေးနွေးပွဲကြီးဒီမှာဆွေးနွေးပြီးတော့မှသဘောတူညီချက်ရယူတာတဲ့သဘောတူညီချက်မရခင်အချိန်မှာအလို့သဘောများများပြည့်စုံဆွေးနွေးပြီးတော့မှအခြေအနေညှိနှိုင်းကြဖို့ဆိုတဲ့ဟာတွေဆွေးနွေးနိုင်ခဲ့ကြရတယ်ပေါ့ဒီချက်ကတော့ခေါင်းဆောင်ပိုင်းကြီးဆုံးဖြတ်ပေးနိုင်တဲ့လူတွေကြားမှာများများပြည့်စုံဆွေးနွေးပြီးတော့မှညှိနှိုင်းကြဖို့ဆိုတဲ့အချက်တွေကိုလည်းတို့ဒီ sideline meeting တွေပြောမှာကျွန်တော်တို့ဒီ data series တွေပြောမှာအဲ့ဒီဟာမျိုးတွေမှာတော်တော်များများကဆွေးနွေးဆုံးဖြတ်နိုင်တယ်ဆိုတဲ့အမျိုးကိုကျွန်တော်သိရပါတယ်ဗျ
ဟုတ်ကဲ့ဒါကသူကျွန်တော်မြင်နေရဒီမှာဆိုရပြောခွင့်ရပုဂ္ဂိုလ်ကညီညာရေးမှာပါဝင်တဲ့တိုင်းဒါကောင်းဆုံးသူကတော့ပြောကြတယ်ဒီအစည်းအဝေးကိုသူတို့အချိန်အဖြစ်ဆုံးသတ်ကြတာကပြဿနာတွေကိုသူတို့ဖော်ထုတ်နိုင်တယ်ပြဿနာရှိရဲ့ဆိုတာကိုသူတို့လက်ခံကြတယ်ဒါဟာဆက်လက်နှိမ့်တော့မယ်ပထမအဆင့်ဖြစ်တယ်အောင်မြင်တဲ့အဆင့်လို့သူတို့ပြောတာကိုကြားပါတယ် ဆိုတော့သူတို့မြင်တဲ့အဓိကပြဿနာဟာဘာလဲလူတွေမြင်တဲ့ညီငယ်မှဖြစ်နေတဲ့အဓိကပြဿနာစစ်တပ်ကအော်ဇာလွှမ်းမှုနေတယ်ဖွဲ့စည်းပုံမှုမပြင်းနိုင်ဘူးဆိုတာကအဓိကထောက်ပြနေကြတယ်ဆိုတော့အဲ့ဒီညီငယ်ရေးဆွေးနွေးပွဲမှာပါဝင်နေတဲ့ပုဂ္ဂိုလ်တွေကပြောတယ်ပြဿနာကိုသူတို့ရှာဖွေတွေ့ရှိနိုင်ခဲ့တယ်အဲ့ဒီပြဿနာကိုသူတို့ဆက်လက်ဆွေးနွေးဖို့သဘောတူတယ်ဆိုတော့အဲ့ဒီ
ကျွန်တော်တို့ရတဲ့အဓိကကတော့ဒီပြည်တော်စုကခွဲမထွက်ရေးဆိုရဲမူနဲ့ကိုပိုင်းပြထန်းခွင့်ဆိုတဲ့အခြေခံအချက်တွေပေါ့ဒီနိုင်ငံရေးခံတာတွေမှာအဓိကအရေးဟာဘာမှတော်မူတည်တယ်လို့ကျွန်တော်တို့မြင်ပါတယ်ဒီတက်မော်ဘက်ကထုတ်ပြန်ထားတဲ့မှာဆိုရင်ဒီဒုတာဝန်ကြီးတုံမာတို့ဘာလို့ဆိုတဲ့ကိစ္စတွေမှာဆိုလို့ရှိရင်ပြည်တော်စုမပြုတ်ကိုရေး ဆိုရဟာမျိုးတွေထည့်သွင်းထားရတယ်ဒါပေမဲ့တချိန်တည်းမှာပဲဒီတိုင်းမှာဒီပကကတော့ကျွန်တော်တို့ဒီကိုပိုင်းပြထန်းခွင့်ဆိုတဲ့အချက်ကိုပြန်တော့ပြောလာတယ်တင်လုံးမှာထားခဲ့တဲ့အချက်ပေါ့အဓိကကတော့သူတို့ဓာတ်လူညီညာရေးဒီရရှိဖို့သူတို့ပုံမှန်ဖိနှိပ်သွားမှုတွေမခံရဖို့ဆိုလို့ရှိရင်ဒီပြည်အောင်စုထဲမှာနေမယ်သူတို့ပုံမှန်ဖိနှိပ်လာတယ်ဆိုရင်ခွဲထုတ်ခွင့်ရှိရမယ်ဆိုတဲ့ပုံစံမ
ီလိုမျိုးပေါ့လေညီတိုင်းတို့များတဲ့ချိန်မှာကျွန်တော်ဒီလုံခြုံရေးကဏ္ဍတွေမှာဒီတက်တိဖြစ်တဲ့ရေးလက်နေတိဖြုတ်တဲ့ရေးတို့တက်တိပြန်လဲပေါင်းစည်းတို့ဆိုတဲ့တိကျတွေရတယ်ဘယ်လိုမှရှိဆက်သွားလို့မရနိုင်တဲ့အနေအထားမျိုးတွေလို့တွေ့ဆလို့ရပါတယ်ဗျာအဲ့ဒါတော့
ဟုတ်ကဲ့နောက်ထူးခြားမှုတစ်ခုတွေးမိတာကအကွေဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ထံကဝါးခေါင်းဆောင်ကိုသူကိုယ်တိုင်အင်္ဂါလောက်လာတဲ့စားစားလေးသွားကြည့်တာတော်တော်လေးပုဂ္ဂိုလ်ကြီးအရာရင်းနှီးမှုကိုတွေ့ရပါတယ်ဒီဟာလဲထူးခြားချက်တည်းရလို့ဆိုနိုင်တယ်ဆိုတော့အဲ့မြောက်ပိုင်းအဖွဲ့တွေကသူတို့လူကျင်တာတွေဘာရသွားလဲဒီအစီအရာဘိုးကျုပ်ကမော်ကတော့ပြောရတာဆက်လက်ပြီးတော့တွေ့ထိုင်မဲ့လမ်းစားတွေရအောင်လို့လာတာပါဘာညာပြောတာတွေ့ရပါတယ်ဆိုတော့လက်တွေ့မှာသူတို့ဘာတွေရသွားလဲဗျာဒီဟာ
အဲမြောက်ပိုင်းအဖွဲ့တွေမှာတွေ့ဆုံဆွေးနွေးပွဲတွေပြီးတဲ့အချိန်မှာကျွန်တော်ကြားသိရတဲ့သဘောထားတွေရဆိုလို့ရှိရင်ဒီမြောက်ပိုင်းအဖွဲ့တွေကအရင်ကဆိုလို့ရှိရင်ဒီ NPA ပြင်ပအနေနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဟာမျိုးကိုသူကတောင်းဆိုခဲ့တယ်ဒီတစ်ချိန်မှာတော့သူကဒီ NCA ပြင်ပဆိုတဲ့အမျိုးမပြောတော့ဘဲနဲ့တားလုံးပါဝင်ရေးမှုရပေါ့လေကျွန်တော်တို့အရင်ကဒီတက်မော်ဘက်ကလက်ခံမထားတဲ့ဒီပလောင်တို့ကိုကန့်တို့ AA စခိုင်တက်ဖွဲ့တို့ကိုဒီ NCA ထဲမှာပါဝင်ဖို့အတွက်ကိုတိုက်တွန်းပါတယ်ဆိုတဲ့ဟာဒီဘဘကအတန်ထွက်လာတယ်ပေါ့လေထွက်လာတယ်ဆိုတော့အဲ့ဒီနေရာမှာသူတို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ဒီကျွန်တော်တို့ဝါတို့ SSPP တို့ KI တို့မိုင်းလာဖွဲ့တို့ပြည်စုံနေချင်တာညီညီနိုင်ငံရဲ့လို့အာပလောင်တို့ကိုကန်တို့ EE တို့ကပြည်ကြကျွန်တော်တို့တက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်စုံနေအချင်းမှာဆိုလို့ရှိရင်ဒီ NCA နဲ့ပတ်သက်တဲ့ကိစ္စရတဲ့ဒီတော်များဆွေးနွေးတန်ခဲ့တယ်လို့ကျွန်တော်ကြားပြရပါတယ်အဲ့ဒီမှာဆိုရင်တော့အဓိကကျွန်တော်တို့NCA ပြီးတဲ့နောက်ပိုင်းမြန်မာပြည်ကလည်းလောက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီမိုးပေါင်းနေပေါ့အဲ့ဒီကိစ္စတွေကိုဒီ NCA ကိုလက်မှတ်ရေးချထုတ်လိုက်တိုင်းရင်းသားဗက်တီးယားရောတချို့ဟာတွေမှာဆိုလို့ရှိရင်မကြည်လင်တာရှိခဲ့တယ်ပေါ့အခုဆိုလို့ရှိရင်ကျွန်တော်နောက်ပိုင်းဖွဲ့နေဆွေးနွေးပြီးတဲ့နောက်မှာဆိုရင်ဒီတက်မောက်ကာကွယ်ရေးဦးစီးချုပ်တော်ကနေကမှဒီ NCA မိုးပေါင်းတွေပြန်လဲတုံးသက်ဖို့ရှိတဲ့ကိစ္စတွေကိုဟိုတဘောတူနိုင်တဲ့အနေအထားမျိုးတွေဒီရရှိခဲ့တယ်ဆိုတာမျိုးကျွန်တော်သိရပါတယ်ဗျ
။ NCA လမ်းကြောင်းအတိုင်းညဉ့်ညံရေးဆက်လက်ဆွေးနွေးမယ်အလားအလာဖြစ်နိုင်ဆိုတာတောင်းတဲ့ကိစ္စပါ၊ကျူစွအပ်တဲ့ကိစ္စပါ။တခုစဉ်းစားကြတာကပေါ့လေ။ကာကွယ်ရေးဦးစီးချုပ်အနေနဲ့မြောက်ပိုင်းအဖွဲ့နဲ့ပူပြီးညင်းနှင်းနှီးဆိုတဲ့ပုံစံမျိုးပြလိုက်တယ်။သူတို့ကလက်ဦးမှုယူပြီးတော့ညင်းနှင်းမှုကိုယူပြလိုက်တယ်လို့လည်းသုံးသပ်မှုတချို့ကတော့ကြားရပါတယ်။တနည်းအားဖြင့်ဒါဟာမကြခင်လာမယ့်ရွေးကောက်ပွဲအတွက်ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီနဲ့တက်မတော်ဘက်ကအပြည့်ရဲ့အင်အားစုနဲ့ပေါ့လေပြိုင်တဲ့သဘောမှာကာကွယ်ရေးဦးစီးချုပ်အနေနဲ့လက်ဦးမှုယူခြင်းတဲ့သဘောဖြစ်တယ်လို့လည်းပဲသုံးသပ်မှုတွေရှိကြပါတယ်တကယ်တော့ဒါကံွက်စရာတော့မရှိဘူးပေါ့လေဘယ်သူပဲတန်းပြည်တဲ့ကောက်အောင်လုပ်လို့ကြိုးစားရမှာပါသို့တော်လည်းပဲအဲ့ဒီသုံးသပ်ချက်ကောဘလောက်ဖြစ်နိုင်လို့ထင်လဲရ
ဟုတ်ကဲ့အဲ့ဒီပေါ်မှာတော့ဒီအခုမြင်းကြီးညီလာခံဒီကို2018ခုတည်းကမှဒီချိန်လုံးမယ်2019ခုတည်းကမှနှစ်ချိန်လုံးမယ်အခြေခံမူတွေချမှတ်မယ်ဆိုတဲ့ကိစ္စတွေပါညာပြောဆိုရအပိုင်းမှာဆိုလို့ရှိရင်လေဒီနေရာတွေက2020မတိုင်ခင်မှာနိုင်ငံရေးရွေးချယ်တင်နေလုံနေကြတာလားဆိုတဲ့အနေနဲ့ထောက်ပြတာလည်းရှိပါတယ်ကျွန်တော်တို့ဒါဒီပြီးခဲ့တဲ့2015ဒီအဦးဆုံးကတန်တောင်ဆုံးကာလတွေမှာဆိုလို့ရှိရင်လည်းဥပဒေရှင်နောက်ရေးတော်ပေါ်မှာဝင်ရင်မှာဒီ SC လက်မှတ်ရေးချိုးဖို့ပြင်ဆင်ကြိုးစားနေဆိုတော့မှဝေဖန်ခဲ့ဟာမျိုးတွေလည်းရှိတယ်ပေါ့လေရှိရဆိုတော့ဒီပေါ်မှာတော့ဒါအခုချိန်က
ပြောမယ်ဆိုရင်နည်းနည်းစောလုံးသေးတဲ့အနေထားဒီတုံးတက်ချက်တွေအဲ့လိုမျိုးတုံးတက်မယ်ဆိုရင်နည်းနည်းစောလုံးသေးတဲ့အနေထားတည့်ရလို့ကျွန်တော်ပြောမှာဖြစ်ပါလေဗျ။နောက်တစ်ခုကတရုတ်မြောက်ပိုင်းအဖွဲ့တွေလာတွေ့တယ်မြောက်ပိုင်းအဖွဲ့နဲ့ပုံမှုရင်းနှီးမှုရှိတော့တာတွေ့ရတယ်ဒီတမနော်ကကွေဦးဇုံနဲ့ဆိုတဲ့နေရာမှာတရုတ်ရဲ့ဩဇာလွှမ်းမှုမှုတရုတ်ရဲ့တိုက်တွန်းမှုတရုတ်
နေနဲ့ကြည့်မယ်ဆိုရင်တော့တရုတ်ရဲ့ခန္ဓာကငါအဓိကကြရလို့မြင်ပါတယ်။ You the two sentiment ဦးဖြစ်တဲ့ဒီ Mr. Singapore ဆောင်ရပါလို့ဆိုလို့ရှိရင်နောက်ပိုင်းခေါ်ခေါ်ပြီးတော့မှဖိတ်ကြားလာလို့ရှိရင်တယောက်ဖို့ကိစ္စမျိုးတွေသူကြည့်ပြီးတော့ဆွေးနွေးရရှိတယ်။ဒီလိုဗမာပြည်ထဲမှာလာပေါ်မှာတက်တော့ကော်ဝေးဦးစီးကျိုးတောင်ဆက်ပြီးတော့ပြည်စုံဆွေးနွေးရတဲ့အပိုင်းတွေလည်းရှိပါတယ်။ရှိတော့အဲ့ဒီအပိုင်းတွေကဒီနေရာကမှသူတို့ပါဝင်တယောက်လာရေးဆိုတဲ့ကိစ္စတွေရတယ်။အဓိကကြရတဲ့အခန်းကဏ္ဍတွေပါဝင်လို့ကျွန်တော်ပြောလို့ရတယ်။နောက်တစ်ချက်ကလည်းကျွန်တော်သိရတော့ဆိုရင်ရောက်ပိုင်းဖွဲ့တွေကို NCA လက်မှတ်ရေးထိုးဖို့တော့ကိုပြည်နိုင်ငံဘက်ကတောက်လျှောက်တိုက်တွန်းနေတဲ့အနေအထားမျိုးတွေပြန်သိရတယ်ဆိုတော့ဒီရောက်ပိုင်းဖွဲ့တွေနဲ့တမ်ဘောနဲ့မြန်မာစုကနေပြင်းချင်ရေးဆွေးနွေးကြတဲ့အခန်းကဏ္ဍတွေမှာဆိုတော့ပြည်ကတော့ကြီးမားတဲ့အခန်းကဏ္ဍတစ်ခုနဲ့ပါဝင်နေတယ်လို့လည်းပြောလို့ရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုညီညာရေးကိစ္စဟာသုံးဝင်းဆိုင်လို့ပြောရင်အကြံပြင်းရမယ်ထင်ပါတယ်တမန်တော်ရဲ့အရသာအစိုးရရဲ့နောက်ပြီးတော့တိုင်းရင်းသားအင်အားစုတွေရဲ့ဆိုတော့တိုင်းရင်းသားအင်အားစုတွေနဲ့သိနေရတော့နှစ်ဖက်လုံးကတော့ကြိုးပမ်းကြတာတွေ့ရပါတယ်ဆိုတော့တိုင်းရင်းသားအင်အားစုကိုဘေးဖက်ထုတ်ထားလိုက်ရင်တမန်တော်နဲ့အရသာအစိုးရကြားမှာဟောဘယ်လောက်ထိညှိနှိုင်းမှုရှိနိုင်ကြလဲဘယ်လောက်ထိပြည်လည်မှုရနိုင်တယ်လို့ထင်ပါလဲညှိနှိုင်းမှုရှိရပါရဲ့လား
အခုအချိန်ကြီးကတော့တမန်တော်နဲ့အရသာအစိုးရကြားမှာအဓိကညှိနှိုင်းရမယ်ဆိုတဲ့ကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအပေါ်မှာပဲအဓိကကြားမယ်လို့မြင်ပါတယ်ဗျာအခုချိန်ကျတော့ပေါ်ပြီးပုံချီကဥပဒေပြင်ဆင်ရေးဟာဒီဒီမိုစီအင်အားစုတွေလိုလားတဲ့အနေအထားကြီးမရောက်နိုင်သေးဘူးဆိုတော့ဒီနှစ်ဖက်ကြားမှာညှိနှိုင်းရတဲ့အနေအထားတွေကတော့ပြိတ်ပြီးတော့ဖြီးပြင်ကျယ်တယ်လို့ပြောလို့ရနိုင်တဲ့အနေအထားတော့မရှိဘူးလို့ပဲကျွန်တော်မြင်ပါတယ်ဗျ
ဆိုတော့အဲ့လိုညှိနှိုင်းလို့ရနိုင်တဲ့အနေအထားညှိနှိုင်းနိုင်တဲ့အနေအထားမရှိသေးဘူးဆိုရင်ဒီကိစ္စကတော့ဒီတိုင်းရင်းသားနဲ့ပြုလုပ်တဲ့ညှိနှိုင်းရေးမှာဘယ်လိုရိုက်ခတ်နိုင်တယ်လဲ
အားလုံးတုံ့တက်ကြကြလို့ပါပဲကျွန်တော်ဒီနှစ်ပေါင်း80ပြည်ရင်းဖြစ်ဖြစ်လာတယ်ဒီလိုမျိုးစပေါ်ပွားကြီးမှာထိုင်ပြီးတော့ဆွေးနွေးနိုင်တဲ့အနေအထားတွေရင်တော့မရခဲ့ကြဘူးအခုဆိုလို့ရှိရင်တော့အားလုံးကဒီအင်အားစုတုံးစီလုံးစပေါ်ပွားကြီးမှာထိုင်ပြီးတော့မှဘာလို့နိုင်ငံမှာတော့ဒေတာတွေအဓိကပြဿနာတွေဖြစ်နေတယ်ဆိုတော့ရှာဖို့ရတယ်အဲ့ဒီဟာတွေကတော့ဟုတ်တယ်ဒီပြဿနာတွေရှိနေပြီဆိုတော့လည်းတစ်ဖက်သဘောတူကြတယ်အဲ့ဒီပိုင်းကနေတော့မှဒီပြဿနာတွေကိုပြည်ပြောင်းဖြေရှင်းကြမယ်ဆိုတော့မှဆွေးနွေးကြမယ်ဆွေးနွေးနေကြတယ်ဆိုရင်အနေထားမျိုးတွေလည်းရောက်ရှိလာတဲ့အပေါ်မှာတော့အားလုံးကတော့ဒါတိုးတက်မှုတစ်ခုနေတယ်ပဲမြင်ပါတယ်တစ်ဖက်နဲ့တစ်ဖက်အလျော်တင်းလုပ်ပြီးတော့မှကြေလျအောင်ဖြေရှင်းနိုင်မယ်ဆိုရင်အားလုံးဒီလိုချက်ဒီပြေသွားပါမယ်အနေထားလည်းမြင်ရပါတယ်ခင်ဗျာ
သတ္တရာစုပင်လုံးတတရညီလာခန်းနဲ့ပတ်သက်ပြီးတော့ VOA ဝါရင်သတင်းထောက်ကုမိုးစောနဲ့ဦးကျော်စန္နာတို့ဆွေးနွေးသုံးသပ်သွားကြတာပါရှင်။တောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့တောတာရှင်တို့နားဆင်လို့ရတဲ့တဲ့ချင်းတွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားဆက်သွင်းနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ပို့စာရိုက်ကြီးရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်တင်ဆက်နေကြအားကစားသတင်းလွှာကိုတင်ဆက်ပေးသွားမှာပါ။တပတ်အတွင်းအားကစားတွေသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ထားပါတယ်ရှင
်။ဒီမှာပါကျွန်တော်ရနိုင်မှာ VOA ရဲ့အပတ်စဉ်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံမှာကျင်းပတဲ့2018ကမ္ဘာဖလားဘောလုံးပွဲမှာတော့ပြင်သစ်အတွင်းဘိုးဆွဲပြီးတော့ချန်ပီယံဖြစ်သွားပါတယ်။ Wimbledon Tennis ပြိုင်ပွဲတွေမှာတော့ Novak Djokovic နဲ့ Angelique Kerber တို့ဘိုးဆွဲသွားပါတယ်။ Chelsea အသင်းကတော့ Contigo နီးပြားကနေဖြုတ်ပြီးတော့ Sampdoria နီးပြားဟောင်း Sarri နဲ့အစားထိုးလိုက်ပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။2018ကမ္ဘာဖလားဘောလုံးပွဲကတော့ရုရှားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပပြီးပြီးသွားခဲ့ပါပြီ။မော်စကိုမြို့မှာတနင်္ဂနွေနေ့ကနောက်ဆုံးဖိုင်နယ်ကိုကစားခဲ့ကြပြီးတော့98ကမ္ဘာဖလားချန်ပီယံပြင်သစ်နဲ့ခရိုအေးရှားအသင်းတို့ပိုလူခဲ့ကြတာပါ။ဒီဘက်မှာပွဲစကလေးကခရိုအေးရှားကခွင်းလယ်ကိုထိန်းချုပ်ပြီးတော့ပြင်သစ်ဘက်ကိုတိုက်စစ်ဆင်ခဲ့ပါတယ်။18မိနစ်မှာတော့ခရိုအေးရှားကမန်ဇူကစ်ကိုဂိုကိုပြန်သွင်းလို့ပြင်သစ်ကဂိုးစာရခဲ့ပါတယ်။ဒါကို28မိနစ်မှာခရိုအေးရှားကပါရစစ်ပြန်ချေလို့တကူးစီပြန်ဖြစ်ခဲ့ပေမဲ့
38 မိနစ်မှာတော့ပြင်းပြပန်နော်တီရပြီးတော့ Griezmann ကတွင်းလို့ပထမပိုင်းမှာတော့ပြင်းပြကနဂိုးတကိုးနဲ့ဦးဆောင်နေခဲ့ပါတယ်။ဒုတိယပိုင်းမှာလည်းခိုရီရှားကဘောလုံးပိုင်ဆိုင်မှုအသားနဲ့ကစားကွက်ကိုထိန်းချုပ်ပြီးခြေပါကိုးရဖို့ကြိုးပမ်းခဲ့ပေမယ့်ဂိုးသွင်းခွင့်တွေပိုင်ပိုင်နိုင်နိုင်တော့မဖန်တီးနိုင်ခဲ့ပါဘူး။ပြင်းပြကတော့ခန်းစစ်ကိုတိုင်ချပြီးတော့တံမြန်တိုက်စစ်ကိုအားပြုကစားခဲ့ပြီးပြင်းပြတော့တတိယဂိုးကိုတော့ပေါ့ဂွာကအေရီယာထိပ်ကနေခံသွင်းခဲ့တာပါ။35မိနစ်မှာတော့ဘာပေကအေရီယာထိပ်ကနေနောက်ထပ်တကူကန်သွင်းသွားခဲ့လို့ပြင်းတဲ့အသင်းဟာသဒ္ဒုထကိုရသွားခဲ့ပါတယ်။ပြင်းတဲ့ဂိုးသမားအမားကနေမန်ဇူကစ်သကိုးပြန်သွင်းခဲ့ပေမဲ့နောက်ပိုင်းမှာထပ်ပြီးဂိုးမသွင်းနိုင်လို့နောက်ဆုံးမှာတော့ပြင်းတဲ့က၄ဂိုး၂ဂိုးနဲ့နိုင်ပြီးတော့ကဘာဖလားကိုဘူးဆွဲသွားခဲ့ပါတယ်။ပြင်းတဲ့အသင်းကဘာဖလားအနိုင်ရသွားခဲ့တာနဲ့ပတ်သက်ပြီးတော့တိုက်စစ်မှုဘာပေက
ချစ်ချစ် content très content mais voilà
ကျွန်တော်အရင်ပြောပါတယ်ဒါပေမဲ့ကျွန်တော်ပြောသလိုပဲကွဲကကစားသမားအားလုံးအတွက်တမျိုးစီပါကျွန်တော်တို့အသင်းမှာအသက်30လောက်ရှိတဲ့ကစားသမားတွေလည်းရှိပြီးသူတို့အတွက်ကဒီဖလားရဖို့တခြားလုံးလုပ်လာခဲ့တာပါကျွန်တော်အတွက်ကတော့ဒါကကြီးမားတဲ့ခြေလှမ်းတစ်ခုပါဒီကနေနောက်အောင်မြင်မှုတွေရအောင်လုပ်သွားမှာပ
ါဖိုင်နယ်မှာရှုံးသွားတဲ့ပုံမှာခရိုအေးရှားအသင်းကောင်းဆောင်လူကာ မိုဒရစ်ကလည်
း Siguro to finale questo danno sicuro di prestare al
Fermat ကျွန်တော်နေတဲ့ဖိုင်နယ်မှာခရိုအေးရှားနိုင်ငံအတွက်အကောင်းဆုံးကြိုးစားပြနိုင်ခဲ့ပါတယ်ဆုံးသွားတဲ့အတွက်တော့ကျွန်တော်တို့ဝမ်းနဲ့တာပေါ့ဘလို့ပြောနိုင်မလဲဒါပေမဲ့လည်းကျွန်တော်တို့ဒီကမ္ဘာဖလားမှာဒီလောက်အောင်မြင်ခဲ့တယ်ဆိုတာတချင်းချင်းမှာကျွန်တော်တို့သိလာမှာပါကျွန်တော်တို့ဒီပွဲရှုံးမိမယ်လဲအကောင်းဆုံးလုပ်နိုင်ခဲ့တဲ့အတွက်ကျွန်တော်တို့အနေနဲ့ခေါင်းပေါက်ရင်ကော့ပြီးဂုဏ်ယူနိုင်ပါတယ်ဖိုင်နယ်မှာရှုံးခဲ့ပေမဲ့ဒီပွဲမှာရောပြန်ပွဲတစ်ခုလုံးကျွန်တော်တို့ကစားပုံကိုကျွန်တော်တို့ဂုဏ်ယူသင့်ပါတယ
်ခရိုအေးရှားနီးပြရတ်ကိုဒါလစ်ကတော့ဒိုင်ယန်ပင်နယ်တီဆုံးဖြတ်ကိုမတည်မလပ်ပြောဆိုသွားခဲ့ပါတယ
် Final World Cup cannot so one penalty cannot be
ကမ္ဘာဖလား final ကိုတော့ပင်နယ်တီနဲ့မဖြေရှင်းနိုင်ပါဘူးပင်နယ်တီဟုတ်ချင်လဲဟုတ်မယ်မဟုတ်ချင်လဲမဟုတ်ဘူးဒါကဘယ်သူ့ကိုမှအပြစ်တင်နေတာမဟုတ်ပါဘူးဂိုင်းနေအတွက်ဂုဏ်ယူပါတယ
်2018ကမ္ဘာဖလားရဲ့အကောင်းဆုံးဘောလုံးသမားရွှေဘောလုံးစုကိုတော့ခွေးရှားကွန်လူလူကမိုဒရစ်ကရသွားပြီးတော့အကောင်းဆုံးလူငယ်ဘောလုံးသမားစုကိုတော့ပြင်းစစ်တိုက်စစ်မှုကီလီယန်ဘာပေကရသွားပါတယ်ဒုများဆုံးတွင်တဲ့ရှူဖနတ်စုကိုတော့အင်္ဂလန်သင်းကောင်းဆောင်ဟယ်ရီကိန်းက6ဂိုးနဲ့ရသွားပြီးတော့အကောင်းဆုံးဂိုးသမားစုရွှေလိုက်စုကိုတော့ဘယ်ဂျီယံဂိုးသမားတီဘိုကိုထွားကရသွားခဲ့ပါတယ်ခင်ဗျာပြင်းစစ်အသင်းကဘာဖလားကိုဒုတိယကြိမ်ဘူးဆွဲသွားတဲ့အတွက်ပါရစ်မြို့အပါဝင်ပြင်းစစ်နိုင်ငံတဝမ်းမှာလည်းပြင်းစစ်နိုင်ငံသားတွေအကြီးအကျယ်ချင်းချင်းတဲ့အောင်ပွဲခံခဲ့ကြပါတယ်ဆိုနေရာတွေမှာတော့ပြည်သက်တွေအလုံးကျော်အောင်ပွဲခံခဲ့ကြလို့လုံခြုံရေးအနေနဲ့လည်းထိတ်တိုက်တွေးကြတာရှိခဲ့ပါတယ်ခင်ဗျာကဘာဖလားရဲ့နောက်ဆက်တဲ့သတင်းတွေမှာတော့ဒီနေ့ကဘာဖလားမှာတတိယရခဲ့တဲ့ဘယ်ဂျီယံအသင်းဘယ်ဂျီယံနိုင်ငံဘရဆောမြို့ကိုဇူလိုင်လ15ရက်နေ့ကပြန်ရောက်သွားတဲ့အချိန်မှာဘယ်ဂျီယံပြည်သက်တွေဟာချင်းရင်ကျဲအောင်ပွဲခံပြီးတော့ကျူဆူခဲ့ကြပါတယ်။အသင်းဝတ်ဆုံးတွေဘယ်ဂျီယံနိုင်ငံရဲ့အလံတွေကိုဝေ့ယမ်းပြီးတော့ဘရဆောမြို့ကမရင်နန်းတော်ရှိမှကျူဆူခဲ့ကြတာဖြစ်ပါတယ်။တခြားဘောလုံးသတင်းတွေမှာတော့ရှော့စီအသင်းကဆန်တိုရီယာနီးပြဟောင်းမော်ရီဇီယိုဆာရီကိုနီးပြတဲ့အဖြစ်နဲ့ခန့်လိုက်ပါတယ်။အန်တိုနီယိုကွန်တီကိုနီးပြအဖြစ်ကနေထုတ်ပယ်ပြီးတရက်ကြာစနေနေ့ကခန့်လိုက်တာပါ။ဆာရီကတော့သူ့အနေနဲ့ပရီးမီယာလိဂ်မှာရှော့စီနီးပြဖြစ်လာတဲ့အတွက်ဝမ်းသာဂုဏ်ယူကြောင်းဒါဟာသူ့ရဲ့နီးပြသက်သက်မှာစိတ်လှုပ်ရှားစရာကောင်းတဲ့အချိန်ပါလို့လည်းရှော့စီအသင်းရဲ့ညီမကြဲထဲမှာပြောထားပါတယ်။ရှော့စီကဆာရီကို၃နှစ်စာချုပ်ချုပ်ဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။ပရတင်းငမာကျင်းပါတဲ့ဝင်ဘောတော်တင်းနစ်ပြိုင်ပွဲဖိုင်နယ်ကိုတော့ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့ဒီမှာကစားခဲ့ကြပါတယ်။မြို့သမီးတူဦးချင်းဖိုင်နယ်ကိုစနေနေ့ကကစားခဲ့ပြီးတော့ဖိုင်နယ်တက်လာတာကတော့ဝင်ဘောတော်ချန်ပီယံ9ကြိမ်ဖြစ်မှုတဲ့အမေရိကန်က Serena Williams နဲ့ဂျာမနီနိုင်ငံက Angelique Kerber တို့ပါ။ဒီပွဲမှာ Kerber က Serena ကို 6-3 6-3 နဲ့နှပွဲပြတ်နိုင်ပြီးတော့ဝင်ဘောတော်ဆူဖလားကိုလည်းပထမဆုံးအကြိမ်ရရှိသွားပါတယ်။ဖိုင်နယ်မှာ Serena ကိုအနိုင်ကစားနိုင်ခဲ့တာနဲ့ဖတ်သက်ပြီး Kerber ပြောတာကတော့
Yeah, I mean to be honest I was
အမှန်တိုင်းပြောရရင်တော့ပွဲမစခင်မှာကျမစိတ်တွေလှုပ်ရှားနေခဲ့ပါတယ်။ဒါပေမဲ့ဒီပွဲမှာအကောင်းဆုံးကစားဖို့ကျမကိုကျမပြောမိတယ်။ဘာကြောင့်လဲဆိုတော့ Serena နဲ့ကစားတဲ့အခါမှာကျမအနေနဲ့အကောင်းဆုံးကစားနိုင်မှုလိုပါတယ်။အထူးသဖြင့်ဒီလိုအရေးကြီးတဲ့အချိန်တွေမှာပါ။ Serena ရဲ့ service တွေကအရင်ကောင်းတာကြောင့်ကျမအနေနဲ့လည်းရရတင်းတင်းကစားပြီးတော့သူ့ကိုလည်းလိုက်ပြီးတော့ရွှေ့အောင်လုပ်နေရတာပါ။
Serena ကတော့ဒီပွဲမှာကပါအကောင်းဆုံးကစားသွားနိုင်ခဲ့တယ်လို့ထင်ကြခဲ့ပါတယ
် Yeah she played from first point
သူကပွဲစားကနေအဆုံးထိတကယ်ကိုကောင်းကောင်းကစားနိုင်ခဲ့ပါတယ်သူဒီနေ့ကစားတော့တိတ်ကောင်းပါတယ
်ကပါအတွက်တော့ဒါဟာတတိယမြောက် Grand Slam Player ဖြစ်ပြီးတော့သူဟာ2016ခုနှစ်က Australian Open နဲ့ American Open တွေကိုလည်းနိုင်ရခဲ့တာဖြစ်ပါတယ်မြို့သားတူးချင်းဖိုင်နယ်ကိုတော့တနင်္ဂနွေနေ့ကကစားကြတာမှာ Novak Djokovic ကတောင်အာဖရိကနိုင်ငံကကေဗင်အန်ဒါဆန်ကို6-6-6နဲ့3ပွဲပြတ်အနိုင်ရသွားပါတယ်။ တရားတွေကနေပြန်သက်သာလာပြီးအခုလို Grand Slam Championship ကိုအကြော့ပြန်ရရှိလိုက်တာနဲ့ပတ်သက်ပြီး Djokovic ပြောတာကတော့
I did all I could to recover and I felt really really good today. I thought that
အရင်ရခဲ့တဲ့တရားတွေပြန်ပြီးကောင်းလာအောင်လုပ်နိုင်တယ်လို့ကျွန်တော်လုပ်ခဲ့ပြီးဒီကနေ့ဈာရတာကျွန်တော်ဘာပြဿနာမှမရှိပါဘူး Kevin နဲ့ဒီနေ့ပွဲမှာသူ့အနေနဲ့ပထမနှစ်ပွဲမှာစိတ်လှုပ်ရှားနေတယ်ဆိုတာကိုကျွန်တော်သိတယ်သူဒီနေ့အကောင်းဆုံးမကစားနိုင်ခဲ့ပဲအမားတွေများခဲ့တယ်
Djokovic ဟာဝင်းဘောဒန်ကို2017 14နဲ့15ရက်မှာ3ချုံကြီးပိုဆွဲထားတာကြောင့်ဒါဟာသူ့အတွက်တော့ဝင်းဘောဒန်ကို၄ချိန်မြောက်အနိုင်ရတာဖြစ်ပါတယ်။ Djokovic ဟာဝင်းဘောဒန်ကို2017 14နဲ့15ရက်မှာ3ချုံပိုဆွဲခဲ့တာကြောင့်ဒါဟာ Djokovic အတွက်တော့ဝင်းဘောဒန်ကို၄ချိန်မြောက်အနိုင်ရတာလည်းဖြစ်ပါတယ်။ဒီပွဲနိုင်လိုက်တဲ့အတွက်သူဟာ Grand Slam ဆုဖလားကိုလည်း13ချိန်မြောက်ရသွားပြီးတော့အမျိုးသားတွေဘက်မှာတော့ Grand Slam ဆုကိုစတုထအများဆုံးရထားတာလည်းဖြစ်ပါတယ်ခင်ဗျာ။
ဒီဘက်အတွင်းအားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်သွားတာပါရှင်။မနေ့ပြန်ကြာလာပြင်းနေမနေ့ပိုင်းထုတ်လွှင့်ချက်မှာတော့အခုညပိုင်းမှာနာဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့နာဆင်ကြရမှာပါ။
ဒီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ HS7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ကနေအခုအတန်းလွှင့်နေတဲ့တနအိစားအစီအစဉ်အားလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့7:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ခရော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချက်ကိုကွန်လွင်ဦးကပြောပြပေးပါအောင
်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ထိတ်တိတ်တွေးဆမှုပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲထပ်မံဝင်ကြွားပြောဆိုလိုက်ပြီးဖင်လန်နိုင်ငံကတွေးဆမှုပေါ်ဝေဖန်နေသူတွေအထိနာမည်ဖြစ်တဲ့အကြောင်းလဲပြောဆိုလိုက်ပါတယ်ရုရှားသမ္မတနဲ့အဆင်ပြေရအောင်အမိုးပွားနေတဲ့သူတချို့ရှိနေပြီးဒီလူတွေဟာစစ်ဖြစ်တာကိုမြင်ကျင်နေတဲ့သူတွေဖြစ်ကြောင်းလဲ Twitter လူမှုကွန်ရက်မှာဒီနေ့ပဲပြောဆိုလိုက်တာပါဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာသတင်းစာရှင်းလင်းပွဲကိုနှစ်ဖက်ထောက်လိုင်းတန်းကအဆင်ပြေရရှိပြီးတော်တော်များကသဘောကျနှစ်ချိုက်ခဲ့ကြကြောင်းနဲ့သတင်းစာရှင်းလင်းပွဲမတိုင်ခင်ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံခြင်းမှာအရေးကြီးတဲ့အကြောင်းအရာအများပြားဆွေးနွေးပြခဲ့တယ်လို့ကြီးမားတဲ့ရလကောင်တွေထွက်ပေါ်လာလို့ရှိတဲ့အကြောင်းလဲဒီနေ့မနေ့အစောပိုင်းမှာပဲ Twitter လူမှုကွန်ရက်ကနေပြောဆိုလိုက်တာပါအမေရိကန်ပြည်သူ့မှာပြည်ပအစိုးရတစ်ခုအတွက်ထောက်လိုင်းလုပ်ငန်းတွေကိုဥပဒေမဲ့ဆောင်ရွက်မှုပူးပေါင်းကြံစည်မှုတွေနဲ့အရေးယူခံထားတဲ့ရုရှားမျိုးသမီးကိုဒီနေ့ရုံးထုတ်ဆစ်ဆစ်ပြီးအမေရိကန်ပေးတင်မတင်တရားရုံးကဆုံးဖြတ်မှာဖြစ်ပါတယ်အမေရိကန်ရဲ့ဒီဇယ်ဥရီရရှင်းနေချုံရုံးကိုအတိအဖေးအကြောင်းကြားခြင်းမရှိပဲအမေရိကန်ပြည်အောင်စုမှာရုရှားစုအတွက်ထောက်လိုင်းလုပ်ငန်းတွေလုပ်ပေးမှုနဲ့မနေ့တုန်းကပဲတရားစွဲခံထားတဲ့အသက်29နှစ်အရွယ်မာရီယာပူတင်နာထွက်ပြေးကောင်းထွက်ပြေးနိုင်တယ်ဆိုပြီးတော့လည်းအစိုးရရှင်းနေတွေကတတိပေးထားပါတယ်ထိုင်းနိုင်ငံကရေချင်းနေတဲ့လှိုင်းကုန်းတစ်ခုထဲမှာပိတ်မီယာကပြန်လည်လွတ်မြောက်လာတဲ့လူငယ်ဖော်လုံးတင်းဝင်စနေရောင်းနဲ့နီးပြဆရာတို့ကိုချင်းရန်ခင်ကဒီနေ့တင်းစာရှင်းလင်းပွဲမှာရှင်းရှင်းလင်းလင်းနဲ့တွေ့ခဲ့ကြပါတယ်ဒီနေ့တစ်ပတ်ကြာစစ်ကူတမှုခံယူနေကြရတဲ့ဆေးရုံကဆင်းလာပြီးတဲ့နောက်တင်းစာရှင်းလင်းပွဲကိုရောက်လာတဲ့ဘောလုံးအသင်းဝင်တွေကကားရီတွေကထွက်လာပြီးနောက်မှာပဲကြိုဆိုဖို့စောင့်နေတဲ့သူတွေကိုကရဝါပြုနှုတ်ဆက်ခဲ့ကြတာပါတော့ဝဲဘောလုံးအသင်းဝင်ဆုံးအဖြူစိမ့်အင်းကြီးနဲ့အနှဲ့ရောင်ပေါင်းမိတွေကိုဝတ်ဆင်ထားတဲ့လူငယ်တွေကတင်းစာရှင်းလင်းပွဲမလုပ်ခင်မှာပဲအပြင်မှာဘောလုံးကံတရုပ်ပြခဲ့တဲ့အချိန်မှာတော့ပြည်သက်တွေကဝမ်းဝမ်းအားပေးကြပါတယ်7နှစ်ကနေ16နှစ်ရွယ်ဘောလုံးသမားနဲ့နီးပြားတို့ကတော့ဒီနေ့ပဲချင်းရိုင်စေယုံကနေဆင်လာခဲ့ကြတာပါလိုင်ငွေမှာပြိမိနေတဲ့ကိုရဲလုံးလုံးမိုးရွာကိုအားထားပြီးအသက်ဆက်ခဲ့ရပြီးမြန်မာပြည်အခြေအနေကောင်းမွန်နေတယ်လို့လည်းဆရာဝန်တွေကပြောဆိုထားကြပါတယ
်တရင်ချင်းချက်ကိုကွန်လုံးချင်းညာပြခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကွန်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီဂဲလ်ဒူဗန်စကီဖြစ်ပါတယ် VOA American အတန်ရဲ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1.3 ညလိုင်းဒိုမီတာ32 kHz 935နဲ့လိုင်းဒိုမီတာ40 kHz 9030တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကြမှာရှင်လမ်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါThank you.
This program has come to you from the Voice of America, Washington.